Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ5ရက်အင်္ဂါနေ့ညပိုင်း9:00နာရီ10မိနစ်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24.55 MHz နဲ့လိုင်းလမီတာ190ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါ။စီးရီးယားနိုင်ငံမှာဆွေရတက်တွေကရောတပုံအဖွဲ့တွေကပါစစ်ရာဇဝတ်မှုတွေကိုကျူးလွန်နိုင်ခြေရှိနေတယ်လို့လူခွင့်ရေးအဖွဲ့ Amnesty International ကပြောပါရယ်။နီပေါ်နိုင်ငံမှာအင်အားပြင်းကနေလှုပ်ခဲ့ပြီးလို့သတင်းတပတ်ကြော်ကြားလာပြီးဖြစ်ပေမဲ့လို့ငလင်တန်းတင့်တဲ့တချို့နေရာတွေကိုအကူအညီတွေအရောက်ဖြန့်ဝေဖို့မှာတော့အခက်အခဲတွေရှိနေတော့မယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါရယ်။တခါအမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ပြည်ထောင်စုလွှတ်တော်နာရီကသူရအုပ်ရှိမန်းဟာမနေ့တုန်းကတော့သမ္မတအိုဘားမားရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးဘန်ဂျမင်ရော့စ်နဲ့တွေ့ဆုံခဲ့ပါရယ်ရှင်
။ကောင်းပါပြီ။အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပဋိပက္ခညီနိုင်ရေးအဖွဲ့တွေတိုက်ပွဲဖြစ်ပေါ်ရာဒေသကိုတွားရောက်ပြီးပူးတွဲစစ်ဆေးမဲ့အစီအစဉ်ဖျက်သိမ်းလိုက်ပါတယ်
။အကယ်ဆွေးနွေးထားတဲ့ကိစ္စကိုတွားမဆလူရှင်းတော့လို့အကြောင်းမျိုးဖြစ်တော့ဦးစားပေးပြီးတော့တွားသင့်ပါတယ်။ငင်းချိုင်းရေးဆိုရလဲဒါနံပါတ်၁ကြားတဲ့အတွက်ပေါ့နော
်။ပြည်သူ့လူတော်ကိုယ်စားလှယ်တော်တွဲပူပါရှင်အသေးစိတ်ကိုနောက်ပိုင်းမှာကြားရမှာပါ။ဒါအပြင်တောင်ကုန်မြို့ရဲ့အရှိတ်ဖက်ချမ်းက KNU တပ်မဟာနှစ်ထိန်းချုပ်ရာနယ်မြေထဲကိုမြန်မာစစ်တပ်ဖက်ကတတိယကြိမ်အဖြစ်လေရင်နဲ့ပုံကျဲခဲ့တဲ့တဲ့တွင်မွန်ပြည်နယ်မှာတိစောက်မဲ့ကြောင်မီရဲတုံတအားပေးဆက်စီမံကိန်းကိုမွန်တေတာခန်ထောင်ကြီးကဒီကနေ့မှကန့်ကွက်ဆန္ဒထုတ်ပေါ်ကြတဲ့တဲ့တွင်တွေနဲ့တခြားစိတ်ဝင်စားစရာတဲ့တွင်တွေကိုလည်းနောက်ပိုင်းမှာတင်ပြပေးမှာပါ။ခုရင်ဆုံးတော့အင်္ဂါနေ့ထိတ်တန်းရောက်တဲ့တွင်တွေကိုမခင်ဖြူထွေးနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာလွန်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အညီလုပ်တဲ့ပွဲတစ်ခုရဲ့အပြင်ဘက်မှာလုံခြုံရေးအဆောက်အဦကိုပြစ်တက်ခဲ့တဲ့လူနှစ်ယောက်နဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်။အဲ့ဒီလူနှစ်ယောက်ကိုလည်းရဲတပ်ဖွဲ့ကပြစ်တက်ခဲ့တာပါ။ဒီလူနှစ်ယောက်ဟာ Arizona ပြည်နယ်မှာတခမ်းနဲ့နေထိုင်ကြတဲ့ Elton Simpson နဲ့ Nada Sophie တို့ဖြစ်ကြတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။Simpson ကို2006ခုနှစ်ကတည်းက FBI ဖွဲ့ကစောင့်ကြည့်နေခဲ့ပြီးတော့2010ပြည့်နှစ်မှာ FBI တာဝန်ရှိသူတွေကိုလိမ့်လည်ပြောဆိုမှုဆိုမာလီးယားကအကြမ်းဖက်ဂျီဟတ်ဝါဒီတွေနဲ့ပူးပေါင်းလို့မှုနဲ့နောက်ပြစ်ဒဏ်ချမှတ်ခဲ့ဘူးတဲ့ဆိုတာကိုတရားရုံးထောက်ထားတွေကဖော်ပြပါဗျ။ Phoenix မြို့ကသူတို့နှစ်ယောက်အခန်းကို FBI နဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကဝန်ရှာခဲ့ပြီးတော့အဲ့ဒီတာဝန်တစ်ခုလုံးကိုပိတ်ပစ်လိုက်ပြီးနေထိုင်သူတွေကိုလည်းနိုင်အတော်ကြာရွှေ့ထားခဲ့ရပါဗျ။ဘာကြောင့်တိုက်ခိုက်ခဲ့ရဲဆိုတာမသိရသေးပေမဲ့လို့ပွဲလုပ်တဲ့နေရာကလူတွေကိုပြစ်ခတ်ဖို့တွားကြရဲဆိုတာကတော့ထင်ရှားပါတယ်လို့ Texas ပြည်နယ် Garland မြို့ရဲတပ်ဖွဲ့ပြောခွင့်ရ Johan ကပြောပါတယ်။သူတို့နေရာပြစ်လိုက်တဲ့လုံခြုံရေးအဆောင်ကတော့ခြေထောက်မှာဒဏ်ရာရခဲ့ပြီးစစ်ကူတမှုခံယူပြီးတဲ့နောက်အခုစစ်ရုံကနေပြန်ဆင်းသွားပါပြီရှင်
။ American နိုင်ငံသားဝန်ကြီး John Kerry ဟာ Somalia နိုင်ငံကိုအင်္ဂါနေ့ကချုပ်တင်အသိပေးခြင်းမရှိဘဲရောက်လာခဲ့သလိုစစ်ပွဲတွေဖြစ်ပွားနေတဲ့ Somalia နိုင်ငံကိုလက်ရှိနိုင်ငံသားဝန်ကြီးတာဝန်နဲ့ပထမဆုံးအကျဉ်းရောက်လာတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးပဲဖြစ်ပါတယ်။မြို့တော်မိုဂါဒီရှုလေစိတ်မှာမစ္စတာကယ်ရီ၃နှစ်ခွဲကြာလောက်နေခဲ့ပြီးဆိုမာလီယာသမ္မတဟာဆန်ရှိခ်မိုဟာမက်နဲ့တခြားအစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့မစ္စတာကယ်ရီခီးစဉ်နဲ့အတူလိုက်ပါသွားတဲ့ VOA သတင်းတော့ပမ်ဒွန်ဒေါကင်စ်ကပြောပါတယ်။လုံခြုံရေးဆိုင်ရာကိစ္စရပ်တွေပြင်ဆိုမာလီယာမှာ2016ခုနှစ်ကျင်းပမဲ့ရွေးကောက်ပွဲနီးလာတာနဲ့အမျှတိုင်းပြည်ရဲ့ပြည်ပြောင်းပြောင်းလဲရေးနဲ့ပွင့်ပြိုးရေးဆိုင်ရာညီမှန်းချက်တွေနဲ့အညီပြည်မီအောင်ဆောင်ရွက်နေတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတာပါပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းဆိုမာလီယာနိုင်ငံမျိုးတော်ဟာပုံမလုံးကျုံစိတ်ချတဲ့နေရာတစ်ခုဖြစ်လာပြီးမြဲအစိုးရအနေနဲ့အယ်ကိုင်ဒါအဖွဲ့နဲ့ဆက်ဆက်နေတဲ့အယ်ရှဘတ်စစ်သွေးကြော်တွေရဲ့အထူးကံတိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရာဆဲဖြစ်ပါတယ်နောက်တစ်ကြိမ်ဆိုမာလီယာနိုင်ငံကိုသူရောက်လာတဲ့အခါမိုဂါဒီရှုမြို့လယ်မှာအန္တရာယ်မရှိလမ်းလျှောက်နိုင်တဲ့အခြေအနေမျိုးဖြစ်လာဖို့တိုးတက်မှုတွေရှိလာဖို့သူမျှော်လင့်ကြောင်းလဲမစ္စတာကယ်ရီကအမှတ်ချက်ပေးပြောကြားသွားပါတယ်ခင်ဗျာ
စီးရီးယားနိုင်ငံရဲ့အခြေစိုးမျိုးအလက်ပေါ်မှာဆွေရတက်တွေနဲ့တိုက်ခန့်လက်နက်ကိုင်တက်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဒီတိုက်ပွဲတွေမှာနှစ်ဖက်စလုံးကလူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေကိုကျူးလွန်နေနိုင်တယ်လို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဒီကနေ့ထုတ်ပြန်တဲ့အစင်ကစားထဲမှာဖော်ပြပါတယ်အလက်ပေါ်မျိုးမှာနေထိုင်လုလုကိုင်နေကြတဲ့လူတရာနဲ့တွေ့ဆုံမေးမြန်းချက်တွေကိုအခြေခံပြီးတော့ဖော်ပြထားတာမှာပြီးခဲ့တဲ့ဇန်နဝါရီလကစလို့အစိုးရစစ်တပ်ဟာဈေးပလီစစ်ရုံနဲ့စာတင်ကျောင်းတွေကိုစီပိုင်းဘုံတွေနဲ့ဒီတခြားပောက်ကွဲစီတဲ့လက်နက်ပစ္စည်းတွေကိုတုံးပြီးတော့တိုက်ခိုက်ခဲ့တယ်လို့ Amnesty International အဖွဲ့ကဖော်ပြပါတယ်။အလားတူဒီအတိုက်ခံလက်နက်ကင်တွေကလည်းမော်တာကြီးတွေနဲ့တိုက်ခိုက်တာရှိပြီးတော့ဒီနှစ်ဖက်စလုံးကနေအကျဉ်းသားတွေကိုဖမ်းဆီးခေါ်ဆောင်တာနှိပ်စက်ညှဉ်းပန်းတာတွေရှိတဲ့အကြောင်းဒါပေမဲ့လို့ချိုးဖောက်မှုအများစုကိုတော့အစိုးရတပ်ဖွဲ့ကအဓိကလှုပ်ဆောင်နေတာလို့အစင်ကစားမှာဖော်ပြပါတယ်။ နေရာအနက်မှာဒီအထူးသဖြင့်အစိုးရစစ်တပ်ကအရက်သားတွေနေထိုင်ရာရက်ွက်တွေပေါ်ကိုလေကြောင်းကနေရရက်ဆက်ဆက်ပုံကျဲတိုက်ခိုက်နေတာတွေကြောင့်အလပိုမျိုးကအရက်သားပြည်သူတွေအသက်ရှင်နေထိုင်မှုပိုပြီးတော့ခက်ခဲလာစေပြီးဒါဟာရက်သားပြည်သူတွေအပေါ်တမင်ယူရပြီးတော့ပြစ်မှတ်ထားတိုက်ခိုက်နေတဲ့စစ်ရာစခွင့်မှုတွေဖြစ်တယ်လို့ Amnesty International အဖွဲ့ရဲ့အရှေ့လယ်ပိုင်းနဲ့မြောက်အာဖရိကရေးရာညွှန်ကြားရေးမှူး Philip Luta ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီထော်ထရီးစီးရီးယားပြိပက္ခအဆုံးသတ်နိုင်အောင်နိုင်ငံတကာကနီးလန်းရှာဖွေကြိုးပမ်းတဲ့အနေနဲ့ဒီပြိပက္ခမှာပါဝင်ပတ်သက်နေတဲ့အဖွဲ့တွေနဲ့ပြိပက္ခအဆုံးသတ်ရေးဝိုင်းဝန်းကြိုးပမ်းနေကြသူတွေနဲ့အတူစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမစ်စတူဝါတို့ဂျနီဗာမြို့မှာဒီကနေ့အင်္ဂါနေ့ကစပြီးတော့တပတ်ကြာတွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့ရှိနေပါတယ်ရှင်
မြေထဲပင်လည်းဖြတ်ပြီးဥရောပကိုရွှေ့ပြောင်းဝင်ရောက်ဖို့ကြိုးစားသူတွေကိုလစ်ဗီးယားနိုင်ငံနဲ့အီတလီနိုင်ငံဆစ်စလီကျွန်းကြားမှာကယ်တင်ဖို့ကြိုးစားချိန်အတွင်းတနင်္ဂနွေနေ့ကတည်ဆုံးသူ40လောက်ရှိနိုင်တယ်လို့အကူအညီပေးရေးအဖွဲ့ Save the Children ကပြောပါတယ်အသက်မသေးကြရင်သူတွေရဲ့ပြောဆိုမှုအရခုလိုသိရတာလည်းဖြစ်ပါတယ်ကူညီကယ်ဆယ်ရေးသင်္ဘောအနာကတ်လာချိန်မှာရာဘာလေဘော်ကရွှေ့ပြောင်းဝင်ရောက်သူတချို့ရေထဲကျသွားခဲ့တာကိုသူတို့တွေ့ခဲ့ရပြီးအဲ့ဒီလူတွေဟာရေကူးတက်တဲ့သူတွေမဟုတ်နိုင်ဘူးလို့အသက်မသေလူမျိုးသူတွေကပြန်ပြောပြခဲ့တာဖြစ်တဲ့ကြောင့် Save the Children အဖွဲ့ကပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ဒီနှစ်တွင်ဥရောပကိုရွှေ့ပြောင်းဖို့ကြိုးစားကြဒီရွှေပြောင်းဝင်ရောက်သူတွေထဲမှာ1950ကျော်တည်ဆုံးခဲ့တဲ့အထက်အခုဖြစ်ရက်ကနောက်ဆုံးဖြစ်ရက်လည်းဖြစ်ပါတယ်လေထိုးထားတဲ့ရာဘာလေပေါ်မှာလူ138ယောက်လောက်ပါတယ်လို့လည်းအဲ့ဒီ Save the Children အဖွဲ့ကပြောပါတယ်သူတို့ကအီတလီနိုင်ငံကိုရောက်လာတဲ့ဒုက္ခသည် 6,800 နီးပါးထဲမှာပါဝင်သူတွေလည်းဖြစ်ပါတယ်လေပြားကန်ယူတန်းမှာတနင်္ဂနွေနေ့ကသူတို့ကိုအီတလီနိုင်ငံကကယ်တင်ခဲ့ပြီးတဲ့နောက်ဆစ်စလီကျွန်းတဲ့တခြားစိတ်ကမ်းတွေမှာသူတို့တွေခိုလုံခွင့်ရအောင်စီစဉ်ပေးဖို့အီတလီအစိုးရအနေနဲ့အခက်အခဲတွေကြုံတွေ့နေရတာပါဥရောပမှာအခြေခံနေထိုင်ခွင့်ရဖို့အတွက်ပြီးခဲ့တဲ့ရက်အနည်းငယ်တုန်းကလေပြားနိုင်ငံကနေတဆင့်ထွက်ပြေးလာကြတဲ့ရွှေပြောင်းဝင်ရောက်သူတွေက10ယောက်ထက်မနည်းရေနစ်တည်ဆုံးခဲ့တယ်လို့အီတလီအာဏာပိုင်တွေကမကြသေးခင်ကပြောဆိုခဲ့ပါတယ်ခင်ဗျာ
Viewy American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းတိုမီတာ24 kHz 12395လိုင်းတိုမီတာ25 kHz 11965လိုင်းတိုမီတာ32 kHz 9323လိုင်းတိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရဲ့အင်္ဂါနေ့ညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ပြည်ထောင်စုလွှတ်တော်နာယကလည်းဖြစ်ပြီးသူလွှတ်တော်ဩဂတ်ချလည်းဖြစ်တဲ့သုရဦးရွှေမန်းဟာမနေ့တုန်းကတနင်္လာနေ့ကတော့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဘန်ဂျမင်ရော့စ်နဲ့အင်ဗျူရောမှတွေ့ဆုံပါတယ်။မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲမှုလုပ်ငန်းတွေလွှတ်တော်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြသလိုမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေရှေ့ဆက်ဆောင်ရွက်နေတာနဲ့အမျှအလိုက်အမေရိကန်နဲ့မြန်မာနှစ်နိုင်ငံအကြားထိတွေ့ဆက်ဆံမှုတွေကိုတိုးမြှင့်လှုပ်ဆောင်သွားဖို့အမေရိကန်အစိုးရကအခိုင်အမာဆုံးဖြတ်လှုပ်ဆောင်သွားမယ်ဆိုတာကိုမစ္စတာရော့စ်ကထပ်မံပြောကြားခဲ့တဲ့အကြောင်းအင်ဗျူရောကမနေ့ကသတင်းထုတ်ပြန်ပါတယ်တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရစရေးသဘောတူညီချက်ဆိုင်ရာတိုးတက်မှုတွေရှိလာတဲ့အပေါ်မှာမစ္စတာရော့စ်ကမှတ်ချက်ပေးခဲ့တယ်လို့နိုင်ငံရေးတွစ်ဆုံဆွေးနွေးမှုတွေကနေမျှတပြီးတော့ခိုင်မာတဲ့ဒီငြိမ်းချမ်းရေးစီကိုဥတည်နိုင်မှုမျှော်လင့်တဲ့အကြောင်းလည်းပြောဆိုပါရယ်လာမယ့်2015ရွေးကောက်ပွဲကိစ္စဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့မျိုးဆောင်ဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့လည်းဆွေးရင်တဲ့အကြောင်းနောက်မြမအစိုးရနဲ့အနေနဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကျက်တဲကြုံနေရတဲ့နေရာတွေမှာအခြေအနေတွေတိုးတက်ကောင်းမွန်လာအောင်အရေးကြီးလှုပ်ဆောင်ဖို့လိုအပ်နေတဲ့ဆိုတာကိုမစ္စတာရော့စ်ကအလေးထားဆွေးနွေးခဲ့တဲ့အကြောင်းအင်ဗီရောရဲ့ကြေညာချက်မှာဖော်ပြထားတာပါပြည်ထောင်စုလွှတ်တော်နာရီကသူရောဥရှိမန်းဟာဒုတိယနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်နဲ့လည်းမနေ့တုန်းကတွေ့ဆုံပြီးတော့ဒီလာမယ့်ရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေနဲ့လူ့ခွင့်ရေးဆိုင်ရာစိတ်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်ရှင
်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးစိုးရိမ်စရာကောင်းတဲ့နိုင်ငံ Country of Particular Concern CPC နိုင်ငံတစ်နိုင်ငံအဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကစက်ပြီးသတ်မှတ်ဖို့အမေရိကန်ပြည်ထောင်စုရဲ့အပြည်ပြည်ဆိုင်ရာဘာသာရေးလွတ်လပ်မှုဆိုင်ရာကော်မရှင်ကတောင်းဆိုအကြံပြုလိုက်ပါတယ်ဧပြီလ30ရက်နေ့ထုတ်ပြန်လိုက်တဲ့2015နှစ်ပတ်လည်အစည်းအဝေးခန်းစာထဲမှာပြီးခဲ့တဲ့2014ခုနှစ်အတွင်းမြန်မာနိုင်ငံကလူနည်းစုဘာသာဝင်တွေနဲ့တိုင်းရင်းသားတွေဟာဘာသာရေးအရလွတ်လပ်ခွင့်မရတာခွဲခြားဆက်ဆံခံရတာအကြမ်းဖက်ခံရတာတွေရှိခဲ့တယ်လို့ဖော်ပြထားပါတယ်လူနည်းစုဘာသာဝင်နဲ့ပတ်သက်ပြီးတော့ဖိနှိပ်မှုတွေဟာကြေကြေပြန့်ပြန့်ဖြစ်နေပြီးအစိုးရကလည်းဒီလိုမျိုးဘာသာရေးအရဖိနှိပ်တာတွေအပေါ်မှာဂျာမန်ဟန်တာတာတွေစုံစမ်းစစ်ဆေးတာတွေအရေးယူတာတွေလုပ်ဖို့ဆန္ဒမရှိခဲ့ဘူးလို့လည်းပြောထားပါတယ်ဒီလိုမျိုးဘာသာရေးအရဆက်လက်ချိုးဖောက်ခံနေရတာကြောင့်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးစိုးရိမ်စရာကောင်းတဲ့နိုင်ငံတစ်နိုင်ငံအဖြစ်ဆက်ပြီးသတ်မှတ်ဖို့ USCIRF ကအကြံပြုခဲ့တာဖြစ်ပါတယ် ။ဒါပြင်အမေရိကန်ဆိုရအနေနဲ့လည်းဘာသာရေးနဲ့တိုင်းရင်းသားလူနည်းစုဝင်တွေအပေါ်မှာအကြမ်းဖက်နေတာတွေကိုအဆုံးသတ်ဖို့အတွက်ခိုင်မာတဲ့ခြေလှမ်းတွေလှုပ်ဆောင်ပြီးမူဝါဒတွေချမှတ်ဖို့အဲ့ဒီထဲမှာအကြမ်းဖက်မှုတွေကိုလုံစော်ကျူးလွန်နေတဲ့သူတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်ပြီးအရေးယူဖို့လည်းအကြံပြုတိုက်တွန်းထားပါတယ်။1999ကစပြီးတော့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးစိုးရိမ်စရာကောင်းတဲ့နိုင်ငံတစ်နိုင်ငံအဖြစ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကသတ်မှတ်ခဲ့တာဖြစ်ပြီးတော့နောက်ဆုံးချိန်သတ်မှတ်ခဲ့တာကတော့2014ဇူလိုင်လကဖြစ်ပါတယ်။ဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးတော့အထူးစိုးရိမ်စရာကောင်းတဲ့နိုင်ငံတွေအဖြစ်ဆက်ပြီးတက်မှတ်ဖို့အကြံပြုတဲ့၉နိုင်ငံထဲမှာတော့မြန်မာနိုင်ငံနဲ့အတူတရုတ်အီရထရီးယားအီရန်မြောက်ကိုရီးယားဆော်ဒီအာရေဗျာဆူဒန်တာကမင်နီစတန်နဲ့ဥဇဘက်ကစ္စတန်တို့ပါဝင်ပါတယ်ခင်ဗျာ
။နေပေါ်နိုင်ငံမှာအင်အားပြင်းပြင်းကလေးလှုပ်ခဲ့ပြီးတာသတင်းတစ်ပတ်ကျော်ကြာလာပြီဖြစ်ပေမဲ့ငလီနန်သစ်နယ်တချို့နေရာတွေကိုအကူအညီတွေအရောက်ဖြန့်ဝေပေးဖို့မှာတော့ခက်ခဲနေတော့မယ်လို့အကူအညီပေးရေးအဖွဲ့တွေကဒီကနေ့ပြောပါရယ်။ပြိုကျပျက်စီးနေတဲ့အဆောက်အဦအပြိုပြက်တွေကိုတူးဖော်နေကြတာနဲ့အများဒီဧပြီလ25ရက်နေ့ကငလီလှုပ်ခဲ့ခြင်းကစလို့တည်ဆုံးသူအရေအတွက်8500ကျော်ရှိနေပြီးတော့ဒဏ်ရာရသူကတော့14500ရှိတယ်လို့ဆိုရကပြောပါရယ်။နေပေါ်နိုင်ငံလူဦးရေရဲ့၄ဘုံတစ်ဘုံကျော်လူ၈တန်းလောက်ဒီငလီတန်းကိုခံခဲ့ရတယ်လို့ကုလသမဂ္ဂကပြောပါရယ်။ဒီထဲမှာ၂တန်းလောက်ဟာကလေးငယ်တွေဖြစ်ကြတယ်လို့ကုလသမဂ္ဂကလေးငယ်များဆိုင်ရာအရေးပေါ်ရပုံငွေအဖွဲ့ကပြောပါရယ်။ငလီတန်တင့်တဲ့နေရာတွေမှာရေချောင်းဖြစ်တဲ့ရောဂါတွေမပြတ်နိုင်အောင်ကာကွယ်နိုင်ဖို့တောက်သုံးရေတန်တန်ချိန်၄၄တန်းကိုတနင်္လာနေ့တုန်းကဖြန့်ဝေပေးခဲ့တယ်လို့ကုလသမဂ္ဂကပြောပါရယ်ရှင်
။ကဘာမှာတန်တန်းရှည်ကြဆုံးဖြစ်တဲ့ထိုင်းပြည်ဘူမိဘောအဒူရာဒက်ဟာနာမကျန်းဖြစ်နေတဲ့ဂျာကာပဲသူ့ရဲ့နန်းသက်65နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဆင်နွှဲတဲ့အနေနဲ့လူလူရှိမောက်ကိုရှာရှာပါပါထွက်လာခဲ့ပါရယ်။အသက်69နှစ်ရှိပြီဖြစ်တဲ့ထိုင်းပြည်မင်းမြတ်ဟာဘန်ကောက်ဆေးရုံကနေထွက်ခွာသွားတာကိုထိုင်းရုပ်သံလိုင်းတွေကအင်္ဂါနေ့မှာတိုက်ရိုက်ပြသခဲ့ပါရယ်။ထိုင်းပြည်နန်းတော်မှာကျင်းပတဲ့ဘာသာရေးအခမ်းအနားကိုတက်ရောက်ဖို့အတွက်ဆေးရုံကနေနန်းတော်ကိုသွားရလမ်းတစ်လျှောက်လမ်းပေးဝဲရမှာထိုင်းပြည်သူတွေကတန်းစီပြီးတော့အပြင်ကြီးတက်တော်ရာကျော်ရှိပါစေဆိုပြီးဆုတောင်းခဲ့ကြပါရယ်။အဲ့ဒီခမ်းအနားကိုထိုင်းအာဏာပိုင်တွေလည်းတက်ရောက်ခဲ့ပါရယ်ခင်ဗျာ
။အင်္ဂါနေ့ညထိပ်တန်းရောက်တဲ့တွေကိုမခင်ဖြူထွင်းနဲ့ကိုရနိုင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းချောင်းမတွေကိုဆက်တိုက်တင်ဆက်ပေးပါမယ်ကရင်ပြည်နယ်တောင်ငူမြို့ရဲ့အရှိဖက်ချမ်းက KNU တပ်မဟာနှစ်ထိန်းချုပ်ရနိုင်မြေထဲကိုမြန်မာစစ်တပ်ဖက်ကတတိယကြိမ်အဖြစ်လေရင်နဲ့ပုံကျဲခဲ့ပါတယ်ဒီအတွက်စိတ်ဖူးမြောက်ကြောင်ဟန်တိုးစတဲ့ကျေးရွာတွေအပါအဝင်ရွာ၁၀ရွာလောက်ကရွာသားတွေဟာတောင်ရအလုပ်တွေဆက်မလုပ်ရတော့ပဲတိမ်းရှောင်နေထိုင်ကြပြီး KNU နဲ့မြန်မာစစ်အစိုးရဒီခါမှာရှင် KNU နဲ့မြန်မာအစိုးရအကြားကအပြစ်ရဆဲရေးကိုလည်းတန်ရဝင်လာကြပါတယ်အကြောင်းဆုံးတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမှာကတင်ပြထားပါတယ်
ကရင်ပြည်နယ်တောင်ဝန်ခရိုင်အတွင်းမှာတော့မြန်မာစစ်တပ်ဘက်က၃ချိန်မြောက်အဖြစ်မေလ၅ရက်နေ့မှာလေရင်နဲ့ဘုံကျဲမှုတွေဆက်လုပ်ခဲ့ပါတယ်။ဒီအတွက်ရွာသားတွေအနေနဲ့စိုးရိမ်မကင်းဖြစ်ကြပြီးအဖြစ်ကရက်စဲရေးအပေါ်မှာတန်တရားရှိလာတယ်ဆိုပြီး KNU တပ်မားနှင့်တောင်ဝန်ခရိုင်ဥက္ကဋ္ဌဖထိုစောအေဝါကအခုလိုပြောပါတယ်
အာဒီမနေ့ဖြစ်တာကဆယ်နှစ်မိနစ်40တော့နှလုံးလို့ကျွန်တော်တို့လာပြောလိုက်တယ်အစကားနှစ်ချက်မိတာဗောလေဟောရွာသားတော့အထိတ်တလားဖြစ်တာဗောအခုဆိုရင်ကြီးလာသာဆိုဖြစ်နေဗောဒီချက်ဆိုလဲတောက်ရတော့မသွားရဲတော့ဘူးဆိုတဲ့အနေထားဖြစ်နေကြတယ်ဗောသူပြောနေတယ်ဟိုဖြစ်စီဖြစ်တဲ့နေရာတော့ရွာဗောဆယ်ရွာဒီပါရှိဟိုတလုံးနဲ့တလုံးကြတဲ့နေရာလဲဆက်ဆက်မှုရှိတယ်လေဆက်ဆက်မှုရှိတော့အဲ့ဒီရွာစင်တောက်ရှိတဲ့ဒီလူတွေဆိုလို့ရှိရင်ဘုံတော့ဟိုဆွေရတာပေါ့နောက်ပြီးတော့မကြသေးတဲ့နေရာတွေဒီလူတွေလည်းနေထိုင်မှုမှာဒီလိုပြစ်ခတ်ရဆဲရေးလောက်ထားတဲ့ချိန်ခါမှာဒီလိုလောက်ထားဆိုတော့တခြားဒေသလည်းအဲ့ဒီလိုဟိုအထိတ်ကလာဖြစ်ကြတာပေါ့ဟိုကြီးလာကစားနေရတာပေါ့ဟိုဒီလိုပြစ်ခတ်ရဆဲရေးလောက်ထားတဲ့ခါမှာသူတို့နေရာမှာဖြစ်ဖြစ်တဲ့ကာလတော့မှဒီလိုလေနဲ့လာတော့ပြစ်တာခတ်တာတွေဘုံကျတာတွေနဲ့ဖြစ်ခဲ့တဲ့ဒီလိုပြစ်ခတ်ရဆဲရေးလောက်ထားတဲ့အချိန်မှာဒီလိုဖြစ်ရဆိုတော့ပို့ပြီးတော့သာလျာဖြစ်တာပေါ့လေဇာတာတွေတော့ဟိုမေးဒီမေးဟိုသာလျာအမေးနဲ့မေးနေကြတော့ကျွန်တော်တို့လည်းအဲ့ဒီပုံကဖြေရတော်တော်ခက်ပါတယ
်။ April 29ရက်နေ့နဲ့30ရက်နေ့တွေမှာလည်းနှစ်ရက်အတွင်း3ချိန်ဘုံကျခဲ့ပါတယ်။ဒါဟာ KNU တပ်သားတွေကိုချင်းချောက်မှုဖြစ်ရှုမြင်တယ်ဆိုပြီး KNU တပ်မနှစ်ကတာဝန်ရှိသူတဦးဖြစ်တဲ့စောတာမလာထူးကလည်းပြောပါတယ်။
ကျွန်တော်ညာတော့အဲ့လိုချင်းချောက်လူတဲ့ဘောညူလည်းဖြစ်နိုင်ပါလေ။ပါတီလက်ဆိုရင်ကျွန်တော်တို့ဟာဌာနကျုပ်နဲ့တော်တော်လေးနှီးချတဲ့နေရာမှာဟိုကြာရောက်တယ
်ဒီထည့်ရနဲ့ပတ်သက်လို့အစိုးရဘက်ကအကြောင်းကြားထားခဲ့ပေမဲ့ CA လေးကျင့်တယ်ဆိုတာကသိရှိခဲ့ရတယ်ဆိုပြီး KNU ဘက်ကဆိုပါတယ်ဒါပေမဲ့ဒီလိုလက်နက်ကြီးတွေဘုံးနေဘယ်အချိန်ကြာရောက်မလဲဆိုတာဒေသခံတွေကိုအသိပေးအကြောင်းကြားခြင်းမရှိတဲ့အတွက်ဒေသခံတွေဘက်ကကြီးတန်းစာစားနေရတဲ့အဖြစ်ကိုရင်ဆိုင်နေရတယ်လို့လဲတက်မာနှစ်ကတာဝန်ရှိသူတွေကဆိုပါတယ် ပြည်ရင်းကလုပ်တဲ့အစည်းအဝေးတစ်ခုမှာတော့ဘုံကျဲမှုနဲ့ပတ်သက်လို့မေးမြန်းခဲ့ရမှာပြည်ထောင်စုညီညာရေးလုပ်ငန်းဖော်ဆောင်ရေးကော်မတီ UPWC ကပြည်ထောင်စုဝန်ကြီးဦးအောင်မင်းကစီရေးလက်ကျင့်တာဟာမှန်ကန်ကြောင်းပြောဆိုသွားတယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးရဲ့တွဲဘက်အတွင်းမှုတစ်ဖရိုတော်တီကတော့ဆိုပါတယ်
Bago UPC le okin nu da kilo ni yo yi da ni pi ren ga ni bi lo tin pa da go u ao me ga twa ro sia jo twa ga me nyan lai de le u lo myo NCA do chaung ye de kaisa nau kwe ma u lo myo ho le ne bou che da ne ao blaw chi tin tin de twa blaw a ma gan che ya nai ne pi nai ne so le ha pa la da o chi chi chin me de tin ya chi chi chin me de samara ji ma go song che de ta go du me ji de ဒါတော့ဟုတ်ပါတယ်တဲ့ဟိုဆက်ဆက်တင်ကြီးရပြီးတော့ပြည်တာတော့မဟုတ်ပါဘူးလို့ဟိုရှေ့လေ့ကျင့်ရင်းနဲ့ပြစ်ချတာတော့မှန်ပါတယ်အဲ့လိုမျိုးဝန်ခံလိုက်တယ်ဒါပေမဲ့ဒီနေရာကိုသူလေ့ကျင့်ရအောင်လဲအဲ့ဒီနေရာဒီကတည်းကမဖြစ်သင့်ဘူးလေ
ဧပြီလ29ရက်နေ့နဲ့30ရက်နေ့တွေမှာတက်မဟာနှစ်ထိန်းချုပ်ရနယ်မြေတဲကိုစတင်ပြီးလေရင်နဲ့ဘုံကျဲတာနဲ့ပတ်သက်လို့ KNU ဘက်ကတာဝန်ရှိသူတွေကမြမအစိုးရဘက်ကတာဝန်ရှိသူတွေကိုစပို့ပြီးအကြောင်းကြားထားတယ်လို့ဆိုပါတယ်ဒီဖြစ်ရနဲ့ပတ်သက်လို့တက်မတော်သတင်းမှန်ထုတ်ပြန်ရေးအဖွဲ့ကတော့သတင်းထုတ်ပြန်ခြင်းမရှိသေးပါဘူး KNU ဟာမြမအစိုးရနဲ့နှစ်ပေါင်း60ကျော်လက်နက်ကင်တိုက်ခဲ့ပြီး2012ခုနှစ်အတွင်းမှာအပြစ်ခတ်ရဆဲခဲ့ပါတယ်ရှင
်မအေးအေးမှာပါရှင်ခုတော့ကြင်ဘက်ကသတင်းတပုတ်တင်ပြပါမယ်အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပဋိပက္ခညှိနှိုင်းရေးအဖွဲ့တွင်ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားရာဒေသကိုတွားရောက်ပြီးပူးတွဲစစ်ဆေးမဲ့အစီအစဉ်ဟာအစိုးရဘက်ကတွားရောက်မဲ့ကိုယ်စားလှယ်တွေမအားတာကြောင့်အစီအစဉ်ကိုဖျက်သိမ်းလိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင
်ဟုတ်ကဲ့ AB လ18ရက်နဲ့19ရက်နေ့ကဖားကန့်ဒေသတိုက်ပွဲနဲ့ AB လ20ရက်နဲ့21ရက်နေ့ကတနိုင်းဒေသတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြည်ပခညှိနှိုင်းရေးအဖွဲ့တွေဟာဧပြီလ29ရက်နေ့မှာမြစ်ကြီးနားမြို့မှာအရေးပေါ်တွေ့ဆုံဆွေးနွေးပြီးတိုက်ပွဲဖြစ်ပွားရာဒေသကိုအတူတွားရောက်စစ်ဆေးဖို့နှစ်ဖက်သဘောတူခဲ့တာဖြစ်ပါတယ်။ဒီလိုတွားရောက်ဖို့သဘောတူညီတာကတော့အစိုးရတပ်နဲ့ကချင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားရာမှာဘသူကစတင်ပစ်ခတ်တယ်ဘသူကစတင်နေကြောတယ်ဆိုတာနဲ့ပတ်သက်ပြီးအငင်းပွားတာတွေရှိနေတာကြောင့်ဖြစ်ပါတယ်။ပူးတွဲစစ်ဆေးဖို့သဘောတူညီပြီးတပတ်ကျော်ကြာမှာတော့ဒီအစီအစဉ်ဟာမဖြစ်မြောက်တော့ကြောင်းကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဦးအင်ရှန်ဆန်အောင်ကပြောပါတယ
်။အဲဒီစာအချက်ကိုကေဟိုဘက်ကဒီဘက်ကနေနိုင်ချင်ရှင်ရေးဖွဲ့ကောင်းဆောင်ဆောင်ပြီးမှနှစ်ဖက်ချောင်းနေတဲ့နေရာဒီကိုရောက်နေတယ်။အဲ29ရက်မှာအဲ့လာကိုပြီးဝဲချက်မှာသဘောတူတယ်။အဲသဘောတူပြီးတော့အစိုးရဘက်ကအိုင်းငုံကိုတင်ပြမယ်ဆိုပြီးမှတော့ဒီဘက်ကအကေဟိုဘက်ကတော့တောက်လျှောက်ဒီမှာတောင်းနေတာပေါ့နော်။တောင်းနေပေမဲ့အစိုးရဘက်ကအစင်တင်မဖြစ်သေးလို့မအားလာသေးလို့ဆိုပြီးမှဟိုဒီဥစားမလုပ်ဖြစ်လိုက်ဘူးခင်ဗျာဒါကြောင့်ဒီနေ့ပဲအခု10ရက်လောက်ကြာတဲ့ဒီမှာဒီဒီဟိုပြည်ပခန့်ကြီးနိုင်ချင်ရှင်ရေးဆွဲကောင်းဆောင်ဘုံကြီးတော်တော်တို့လည်းဒီနေ့အခုပဲကျွန်တော်ပို့ပြီးမှပြန်လာတာအခုပဲနေနေရပါ
အရေးပေါ်အစည်းအဝေးမှာနှစ်ဖက်ပြည်ပခန့်ညှိနှိုင်းရေးအဖွဲ့တွေသဘောတူထားပြီးမှအခုလိုပြက်ပြက်ရတဲ့အပေါ်မှာတိုင်းရင်းသားရေးရာနဲ့ပြည်တွင်းငင်းချင်းရေးဖော်ဆောင်မှုကော်မတီတွင်ရင်မှုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကအခုလိုပြောဆိုပါတယ်
။တခါသတိပြုထားရင်တော့အတူတူသွားဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါလည်းဆိုဆွေးနွေးထားတဲ့ကိစ္စကလည်းပဲဒီကောင်းစဉ်ဖြစ်တယ်။နောက်မှသူတို့လုပ်ရမယ့်အလုပ်ကလည်းဒီအဖွဲ့ထဲမှာဖွဲ့ထားတယ်ဆိုတဲ့အခါကျတော့တကယ်ကိုသွားရောက်ကြည့်ရှုဖို့လိုအပ်တာပေါ့နော်။အဲ့တော့ချက်ကွက်သွားရဆိုလို့ရှိရင်ဘယ်နည်းပြန်လုပ်မလဲဆိုတာတခါပြန်ဆုံမှုဆိုတာဖြတ်တယ်လို့ကျွားတော့မြင်ပါတယ်တကယ်ဆွေးနွေးထားတဲ့ကိစ္စကိုသွားမယ်ဆိုလို့ရှိရင်ဘယ်လိုအကြောင်းမျိုးဖြစ်တော့ဦးစားပေးပြီးတော့သွားတင်ပါတယ်ငင်းချင်ရေးဆိုတာလည်းဒါနံပါတ်၁အကျတဲ့အတွက်ပေါ့နော်မပြည့်ရင်တော့ပိုကောင်းတာပေါ့
ဒီစီစဉ်ပြပြရတာနဲ့ပတ်သက်ပြီးအသေးစိတ်သိနိုင်ဖို့အစိုးရပြည်ပခညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဘူမူကြီးတန်းအောင်နဲ့ KIO ရဲ့ပြည်ပခညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဘူမူကြီးဇော်တောင်တို့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအစိုးရနဲ့ KIO ရဲ့ပြည်ပခညှိနှိုင်းရေးအဖွဲ့တွေဟာလာဇန်ပထမပတ်တိုင်းမှာပုံမှန်တွေ့ဆုံလေးရှိပေမဲ့2014ခုနှစ်နိုဝင်ဘာလက KIO ဌာနချုပ်လိုင်ဇာစစ်တင်တန်းကြောင့်ပြစ်ခတ်မှုမှာတင်တန်းသား20တေဆုံးခဲ့ပြီးတဲ့နောက်အပတ်စဉ်တွေ့ဆုံမှုတွေကို KIO ဘက်ကရန်နာထားခဲ့ပါတယ်။အဲ့ဒီနောက်ပထမဆုံးအကြိမ်ဖြစ်ဧပြီလ29ရက်နေ့မှာအရေးပေါ်တွေ့ဆုံခဲ့တာကြောင့်နှစ်ဖက်ပြည်ပခညှိနှိုင်းရေးအဖွဲ့တွေဟာဒီလကုန်ပိုင်းမှာမှထပ်မံတွေ့ဆုံပွဲရှိနေပါတယ်။ ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စရေးညှိနှိုင်းအဖွဲ့ NCCT တို့တနိုင်ငံလုံးအပြစ်ခတ်ရက်စရေးစာချုပ် NCA ကိုဆွေးနွေးစဉ်မှာတော့အပြစ်ခတ်ရက်စရေးပူးတွဲစောင့်ကြည့်လေ့လာရေးအဖွဲ့ Joint Monitoring Committee ဖွဲ့စည်းဖို့ကိုသဘောတူထားပါတယ
်။ကိုမိုးစောမင်းမြတ်တင်ပြတော့ပါရှင်။ VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တော်တာရှင်များရှင်တနင်္ဂနွေလုံးအပြည့်ရရေးဆိုင်ရာပူပေါင်းဆောင်ရွက်မှုအဖွဲ့ NCCT ကနေနှုတ်ထွက်မယ်လို့တင်ပြခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်သုံးဖွဲ့ကိစ္စကိုအခုပန်းဆန်းမှာကျင်းပနေတဲ့ညီလာခံမှဆွေးနွေးမှုမလုပ်တော့ဘဲမကြာခင်ကျင်းပမဲ့တိုင်းရင်းသားပေါင်းစုံပါဝင်တဲ့ထိပ်သီးညီလာခံမှသာဆွေးနွေးတိုင်ပင်သွားမှာဖြစ်ပါတယ်။ဒီသတင်းကိုတော့ရန်ကုန်အခြေစိုက် VOA သတင်းထောက်မေခကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါအပြစ်ရဲ့ငြိမ်းချမ်းရေးရဖို့လှုပ်ဆောင်နေတဲ့မြမအစိုးရရဲ့လှုပ်ရွက်တွေပေါ်တန်တရားရှိလာတာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲက NCCT အဖွဲ့ကနေနှုတ်ထွက်မယ်လို့တင်ပြခဲ့တာပါသူတို့ရဲ့အဆိုပြုချက်တွေကို NCCT အဖွဲ့ကလာမယ့်တိုင်းရင်းသားပေါင်းစုံပါတဲ့ညီလာခံမှဆုံးဖြတ်မှဖြစ်ပါတယ်ဒီလိုနှုတ်ထွက်တာနဲ့ပတ်သက်ပြီး NCCT အဖွဲ့ဝင်ပအို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကခုလိုပြောဆိုလိုက်ပါတယ
်ပန်ဆန်းစီဝေးက NCCG ကိစ္စကိုကင်တွယ်ဖို့အစီအစဉ်မဟုတ်ဘူးလေအဲ့ဒီသုံးဖွဲ့ကိစ္စကိုတော့ကျွန်တော်တို့ဟို NCCT ထိပ်ပြီးရမကြခင်ဆက်ခေါ်ပါအောင်အဲ့ဒီ NCCG ထိပ်ပြီးမှာပဲကျွန်တော်တို့တရားဝင်ပါလေဒီတိုင်မျိုးလို့လာ
ပြည်တော်စုငင်းငင်းကြီးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့ NCCT ဖွဲ့တို့ဟာမတ်လ31ရက်နေ့ကတနိုင်ငံလုံးပြည့်ရည်သဘောတူစာချုပ်မူကြမ်းကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီလိုလက်မှတ်ရေးထိုးခဲ့ပေမဲ့အစိုးရဘက်ကNCCT အဖွဲ့ဝင်တွေဖြစ်တဲ့ AA ရခိုင်တပ်မတော် MNDAA ကိုကန်တပ်ဖွဲ့နဲ့ TNLA တအောင်းခေါ်ပလောင်တပ်ဖွဲ့တွေကိုတိမှတ်ပြုခြင်းမရှိသလိုစစ်ရေးအရာဖိအားတွေပေးလျက်ရှိတယ်လို့အဲ့ဒီအဖွဲ့တွေကပြောဆိုထားပါတယ်ဒီအဖွဲ့တွေကိုခုကျင်းပနေတဲ့ပန်ဆန်းညီလာခံကိုဖိတ်ကြားခြင်းမပြုဘူးလေဝပီသွေးစည်းညီညွတ်ရေးပါတီ UWSB ကိုအစိုးရဘက်ကကြောင်းကြားခဲ့တယ်လို့ TNLA တောင်းမလောင်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်မိုင်းအိုက်ကျော်က VOA ကိုပြောပါတယ်ဒီလိုမျိုးဖိအားတွေပေးတဲ့အတွက် NCCT အဖွဲ့ကနေနှုတ်ထွက်တာဖြစ်တယ်လို့သူကပြောဆိုထားပါတယ်အခုလိုတိုင်းရင်းသားလက်နက်ကိုင်သုံးဖွဲ့နှုတ်ထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးအပြစ်ရရေးလက်မှတ်ထိုးဖို့ဘလို့အကျိုးတက်ရောက်မှုတွေရှိလာမလဲဆိုတာကိုတော့ဘုံမူကြီးခွန်ဥက္ကာကခုလိုပြောပြပါတယ
်ဘာမှမထိခိုက်ပါဘူး NCCD အတွက်ဘာပေါ်နီးပရီရဲ့နီးနာရှာပြီးတော့တွဲလို့ခွဲလို့ဆိုတဲ့ပုံစံပေါ့ဗျာအဲ့ဒီခွဲထွက်တယ်လည်းမဟုတ်ပါဘူးတို့ဒါပေမဲ့တို့လမ်းကြောင်းတို့တွေ့ထားတဲ့သဘောတော့ရှိတာပေါ့အဲ့ဒါကြောင့်အဲ့လမ်းကြောင်းနဲ့စူးစမ်းကြည့်ခြင်းနဲ့ဒီ NCCD ကလည်းပဲတတန်းကုန်နေပြီလေသူတို့ထွက်တာဖြစ်ဖြစ်မထွက်တာဖြစ်ဖြစ်လာမဲ့တိုင်းရင်းသားထိပ်သီးညီလာခံရောက်ရင်တော့ NCCD ကသူ့အလုပ်ကိုပြန်အတော့မှာရောဒါကပြန်အတော့မယ်ဆိုတော့ဒါကဟိုအချိန်ကြီးတော့ပါဖြစ်တာပေါ့အဲ့ဒါကြောင့်ဒါကြီးအကြီးကျယ်တော့မဟုတ်ပါဘူးဒီကိစ္စ
NCCT အဖွဲ့ကနေနှုတ်ထွက်လိုက်တဲ့အချိန်အောင်တိုင်းရင်းသားလက်နက်ခိုင်သုံးဖွဲ့အနေနဲ့အစိုးရနဲ့အပြစ်ရက်ငြိမ်းချမ်းရေးဆွေးနွေးသွားနိုင်ဖို့နီးလန်းရှာသွားမယ်လို့တအောင်းပလောင်အဖွဲ့ကမိုင်းအိုက်ကျော်ကပြောပါတယ်။ဒါပေမဲ့စပွဲဝိုင်းဆွေးနွေးပွဲကိုဘယ်လိုလှုပ်ဆောင်မလဲဆိုတာကိုတော့သူကတိကျစွာထုတ်ဖော်ပြောကြားခြင်းမရှိခဲ့ပါဘူး။ NCCT အဖွဲ့ကနှုတ်ထွက်လိုက်တဲ့အချိန်အောင်မတ်လ31ရက်နေ့ကလက်မှတ်ရေးထိုးထားတဲ့တနိုင်ငံလုံးအပြစ်ရက်ရေးသဘောတူစာချုပ်မူကြမ်းကိုတော့လက်တင်ခံတယ်လို့သူကပြောပါတယ်
။ဟုတ်ကဲ့ဒီစာချုပ်မူကြမ်းကကျွန်တော်လက်ခံတယ်ဒီတော့ကျွန်တော်လက်ခံတယ်အဓိကတော့ဒီ UPGLC ရဲ့လက်ခံချက်ကိုကျွန်တော်လက်မှတ်ခံတယ်ကျွန်တော်ရတဲ့ငွေပေးတာအစီအစဉ်ဖွဲ့ဝင်ဖြစ်တာကတော့ဒီ FCD ဖွဲ့ဝင်ဖြစ်ပြီးမှလည်းဒီ FCD ဆက်မှအသေးမှပဲဒီအစီအစဉ်လာကျွန်တော်လက်ခံပြုဆောင်မှာရှိတယ်ခင်ဗျာဒီချက်ဒီလက်ခံပြုဆောင်တာတော့မရှိဘူးအဲ့ဒါမျိုးဒီနေ့ပါဝင်ဒီနေ့တော့ဆက်ရပါဒီနေ့တော့လက်မခံနိုင်လို့ရှိနေတယ်။ဒီဟာကဘယ်လိုမှအကျိုးတရားမရှိမှာမဟုတ်ဘူး။ဟုတ်ကဲ့ဒီဟာကကျွန်တော်တက်ပြလို့မြတ်တယ်ကျွန်တော်ကျွန်တော်ဘယ်ပုံစံနဲ့ပြောချက်ပြောမှာဆိုရင်ဒီနေ့ဒီကောင်ဒီရဲ့အစီအနဲ့ပြောချက်ပြောမှာဒီပုံစံနဲ့အစီအနဲ့ဆက်ပြောမှာဆိုတော့အချိန်မပြေလို့ရ
။မေလာတရက်နေ့ကနေစတင်ကျင်းပနေတဲ့ပန်ဆန်းညီလာခံမှာအဓိကအဖြစ်ငိမ့်ညံ့ရေးနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကိုဆွေးနွေးခဲ့ကြပြီးမနက်ဖြန်ညီလာခံပြီးဆုံးချိန်မှာတော့သဘောထားကြေညာချက်တစ်စောင်ထုတ်ပြန်ဖို့ရှိနေပါတယ်ရှင်
။မေခါပါရှင်။ ဒီအကြောင်းနဲ့ပတ်သက်လို့ဒီကနေ့ည9နာရီတိုင်းလေးလိုက်မှလည်းဆွေးနွေးကြအောင်ပါပါ VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်တော်တော်ရှင်များရှင်ပြည်တော်စုအဆင့်လက်စစ်စွမ်းအင်ဝန်ကြီးဌာနရေအားလက်စစ်စီမံကိန်းဌာနနဲ့ Toyota ကုမ္ပဏီတို့ရဲ့တဘောသူစာချုပ်အရမွန်ပြည်နယ်ရေးမြွနယ်အန်တင်းကျေးရွာမှာတည်ဆောက်မဲ့ကြောင်မီရေသုံးသပ်အားပေးစီမံကိန်းကိုမွန်ဒေတာခန်ထောင်ကြီးတို့ကဒီကနေ့မှကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ကြပါရယ်ဒေတာခန်တွေအနေနဲ့စီမံကိန်းကိုရပ်ဆိုင်ပေးဖို့တောင်းဆိုခဲ့တယ်လို့အရက်ဖက်လူမှုအဖွဲ့အစည်းတွေကလည်းဒီစီမံကိန်းဟာပွင့်လင်းမြင်သာမှုမရှိဘူးလို့လည်းဝေဖန်ပြောဆိုမှုတွေရှိနေပါရယ်သတင်းအပြည့်စုံကိုတော့ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ်
ဟုတ်ကဲ့ပါဒီကနေ့မွန်ပြည်နယ်ရေးမြုံနယ်အန်သင်းကျေးရွာမှာပြုလုပ်ခဲ့တဲ့ဇန်ထဖော်ထုတ်ပွဲမှာကြောင်မီသွေးသုံးဒါအပေးဆက်ယုံတိဆောက်ရေးစီမံကိန်းကိုရပ်ဆိုင်ပေးဖို့တောင်းဆိုခဲ့တယ်လို့ရေးမြုံလူမှုအကျိုးဆောင်ဖွဲ့ရဲ့တွင်ရင်မှုကိုအောင်နိုင်ဝင်းကခုလိုပြောပါတယ
် MOA ပေါ့နော်သဘောတူစာချုပ်ကလက်မှတ်ထိုးပြီးတဲ့နောက်ပိုင်းမှာဒါကပထမဦးဆုံးကျွန်တော်တို့သဘောမတူတဲ့ကြောင်းကျွန်တော်တို့စံဆွဲလုပ်ရှားမှုစုဖြစ်ပါတယ်အန်ဒီကျေတာမှာစောင့်လို့မယ်ဒီကြောင်းသွေးနောက်ကတော့လည်းဒါအပေးဆက်ယုံကိုဆဲယုံစီမံကိန်းကိုရပ်ဆိုင်ပေးရမှာနော်ရုပ်သိမ်းပေးရမှာကျွန်တော်တို့ကရွှေချက်ကတော့လည်းတင်လာပေါ့ဒီပေါ်မှာမှကောင်းဆယ်ပေါ်ဖို့ဆက်လက်ဆောင်ရွက်လာလို့ရှိရင်တော့ကျွန်တော်တို့ကနီးမျိုးစုံနဲ့စံခွက်သွားမယ်
ဒီစနဖို့ထုတ်ပွဲအတွက်လူဝင်အားတပေါင်းလောက်ကိုစီရင်ပေးသွင်းခဲ့ပေမဲ့လည်းတက်ဆိုင်ရမြို့နယ်အာနာပိုင်တွေကနေအင်အား 6,000 ခန့်တန်းခွင့်ပြုခဲ့လို့ခွင့်ပြုချက်အရလှုပ်ဆောင်ခဲ့တာပါဒီစနဖို့ထုတ်ပွဲမတိုင်ခင်တည့်ရက်မှာလက်နက်ချငင်းချမ်းရေးဖွဲ့တစ်ဖွဲ့ကနေစန္ဒဖို့ထုတ်မဲ့အန်သင်းရွာနဲ့မနီမဝေးမှာချိန်ကိုက်ပြီးလာရောက်နေရယူစခန်းချခဲ့တာကြောင့်ဒေသခံတွေကြမ်းမှာစိုးရိမ်မှုတွေဖြစ်ပွားခဲ့တယ်လို့ကိုအောင်နိုင်ဝင်းကခုလိုဆက်ပြောပါတယ်
ဒီနေ့ရောက်တဲ့ကွဲမှာအာနာပိုင်တွေကအပြည့်အစက်တာလေးရလဲရလာမှုပြုတ်သွားခိုင်းပါတယ်။ဒါပေမဲ့စိတ်နှောင့်ယှက်ဖြစ်ကြသူကကျွန်တော်တို့ဒီဒေသမှာရှိတဲ့ငင်းငယ်ရေးဒီသူစစ်ကနက်ကိုင်အခွက်တစ်ခွဲကမနေ့ကတော့2နာရီလောက်ကစပြီးတော့အန်ဒီဒေသကိုဒီပေါင်းပြည့်စုံနဲ့ရောက်လာပြီးတော့မှသူကအဲ့ဒီရွာစစ်နဲ့ဒီငားရပြန့်ချာမှာလိုက်ချီပြလိုက်တာပေါ့။ဒါဟာဒီဒေသကကျွန်တော်တို့လက်နက်ကိုင်ပြုတ်ကတော့မဟုတ်ခဲ့တဲ့ဒေသဖြစ်တဲ့အတွက်အဲ့ဒီပေါ်မှာတန်ရှင်ဖြစ်ပြီးတော့ရက်ရလူလူချေရာမှာစိုးရိမ်မှုတွေဖြစ်သွားပါတယ်။လက်နက်ကိုင်ပေါ်ဒီစုနေတဲ့ဒီနေရာမှာဒီလိုလာပြီးတော့အခြေပြုလိုက်တဲ့အတွက်ဒေသခံလူတွေမှာဒီခန်းနာကိုပြတ်ဖို့တော်တော်ဆိုးရွားတဲ့နေရာဖြစ်သွားပါတယ်။
အချိန်ကပြီးရောက်လာတဲ့တပ်ဖွဲ့ဟာရေးမြို့နယ်ခန်းတင်းတရဏီအခြေချနိုင်ရစာဥဆောင်တဲ့တပ်ဖွဲ့ဖြစ်ပြီး2009ခုနှစ်မှာမြန်မာစစ်တပ်ထံလက်နက်အနှံခဲ့တဲ့အဖွဲ့တစ်ခုဖြစ်တယ်လို့အန်တင်းဒေသခံသူကပြောပါတယ်။မိုးမြင်နယ်ဆိုရကနေဒေသခံပြည်သူတွေလက်မခံရင်ကြောင်မီတွေတုံးဒါအပေးစီမံကိန်းကိုမလုပ်ဆောင်ဘူးလို့ပြောဆိုနေတဲ့အချိန်တည်းမှာပဲမြန်မာနိုင်ငံပြည်တော်စုလက်စစ်စွမ်းအင်ဝန်ကြီးဌာနရေးအားလက်စစ်စီမံကိန်းဌာနတာဝန်ရှိသူတွေနဲ့တိုယိုထိုင်းကုမ္ပဏီတို့ကနေမိုးမြင်နယ်တွင်ကြောင်မီတွေတုံးဒါအပေးသုံးဆက်ယုံတည်ဆောက်ဖို့ပြီးခဲ့တဲ့ဧပြီလ9ရက်နေ့မှာသဘောတူလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်။အခုလိုအန်တင်းကြောင့်မိတွေဒါအပေးဆက်ယုံတိဆောက်ရေးနဲ့ပတ်သက်ပြီးအစိုးရအနေနဲ့ရောဒိုယိုထိုင်းကုမ္ပဏီကပါပွေလင်းမြင်သာစွာချပြဖို့အားနည်းနေလို့ဒေသခံတွေအနေနဲ့စိုးရိမ်ပူပန်မှုတွေများပြားနေတယ်လို့လဲမြန်မာနိုင်ငံပွေလင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဖော်ဆောင်ရေးအရပ်ဖက်မဟာမိတ်အဖွဲ့ရဲ့ဗဟိုဥဆောင်ကော်မတီဝင်တူဖြစ်သူမင်းအောင်သူကအခုလိုပြောပါတယ
်။ဒီဘက်ကနေကိုဒီတင်နေတဲ့ပတ်သက်တဲ့အကောင့်ဆိုစီနေရရပေါ့လေဒီပြည်စရာစီနေဆက်တာမျိုးမရှိခဲ့နဲ့တော့ဒီလကနေကသဘောတူပါလေဆိုပြီးတော့အဲ့လိုမျိုးထုတ်ပြီးတော့ဒီ MOA ဆိုတဲ့စီနေရပါတာကတကယ်တမ်းဒီကုမ္ပဏီနဲ့ဒီသူကဒီလကနေကဘောကိုယ်နေမှာမဟုတ်အရာအမင်းတွေဆိုဒီလကနေနေကကိုယ့်အမှုကရှိနေတာပေါ့နော်ဒီကိုယ့်အမှုကိုသူကရောပုံပြီးရောမသိတဲ့ကနေအဲ့လိုလမ်းပြပေးခဲ့တာရှင်းနေတယ်ပေးခဲ့တာလမ်းနေတာကိုမဟုတ်သိရတာပေါ့နော်
တကယ်လို့ကြောင်မီတွေသုံးဒါအပေးဆက်ယုံတိဆောက်မယ်ဆိုရင်စွန့်ပြစ်ရေစိုးတွေကြောင့်ညချောင်းအင်းအိုင်ပင်လက်ညံ့ညမ်းမှုတွေဆက်ယုံကထွက်တဲ့မိခိုးတွေကြောင့်တစ်ပင်တက်တော်တွေပါဝင်တဘာဝပတ်ဝန်းကျင်ပြက်ရွေးမှုတွေအသက်အန္တရာယ်အတွက်ထိခိုက်မှာစိုးရိမ်နေတယ်လို့ဒေတာခန်တွေကပြောပါတယ်။မုံမြင်နယ်ကြောင်မီတွေသုံးလက်စစ်ဒါအပေးဆက်ယုံကိုလာမယ့်2016ခုနှစ်မှာစတင်ဆောက်လုပ်မှာဖြစ်တယ်လို့ဒိုယိုထိုင်းကုမ္ပဏီကနေအမေရိကန်ဒေါ်လာ 1.8 ဘီလီယံအသုံးပြုသွားမှာဖြစ်ပြီးဒါအား1200မီဂါဝတ်ထုတ်လုပ်ဖို့စီစဉ်ထားပြီးတော့အနှစ်30စာချုပ်ချုပ်ဆိုထားတယ်လို့ကုမ္ပဏီဝက်ဆိုက်စာမျက်နှာမှာဖော်ပြထားပါတယ်
။နိုင်ကွန်းအိမ်စူးစီးတင်ပြသွားတာပါရှင်။ VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်ကတော့2323255555ဖြစ်ပါတယ်။ကျမတို့ VOA American အသံရဲ့ဒီကနေ့ညပဲဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 2425တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25နဲ့51တို့ကနေည10နာရီအထိထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရပါမယ်ခုပထမဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ရမှာပါဒီတစ်ပတ်ရဲ့အစီအစဉ်ကိုတော့ကိုသိန်းထိုက်ဦးကတင်ပြထားပါရရှင်
အီရန်ရဲ့နျူကလ িয়ার ရေးပြည်သက်သဘောတူညီချက်ကိုလွတ်တော်အပြန်သုံးသပ်တည်ပြုခွင့်ပါတီနဲ့စလုံးကဆိုပြထားတဲ့ဥပဒေကြမ်းပေါ်ဒီသတင်းပတ်အတွင်းအထက်လွတ်တော်ကဆုံးဖြတ်လာနိုင်ပါတယ်။ဒါပေမဲ့လက်ရှိဥပဒေအတိုင်းပဲတည်ပြုမလား။နောက်အီရန်ပေါ်ထပ်ပြီးတောင်းဆိုချက်တွေထည့်သွင်းမှုပြင်ဆင်ဦးမလားအားလုံးကအထက်လွတ်တော်ကိုစောင့်ကြည့်နေပါတယ်။တကယ်လို့ပြင်ဆင်ခဲ့မယ်ဆိုရင်သမ္မတဥဘာမဘက်ကလည်းပြည်တော်အာဏာနဲ့ပယ်ချတာမျိုးဖြစ်လာနိုင်တယ်လို့ဥပဒေဆိုပြီးလုပ်ငန်းစဉ်တစ်ခုလုံးတည်တည်ရည်သွင်းဖြစ်သွားနိုင်တဲ့အကြောင်းမိုက်ကယ်ဘိုးမန်းကသတင်းပေးပို့ထားပါတယ်။အီရန်ရဲ့ပြည်သက်သဘောတူညီချက်ကိုကွန်ဂရက်ကပြန်သုံးသပ်နေခြင်းအတွင်းမှာပိတ်ဆို့တံခတ်မှုတွေကိုလျှော့ချမယ့်အစီအစဉ်ကိုလည်းရက်30ဆိုင်းငံ့ထားဖို့ဥပဒေမှာပြဋ္ဌာန်းထားပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Republican ထက်လွှတ်တော်မှာ Mitch McConnell ကခုလိုပြောပါတယ်
။ These sanctions are a big reason why America was able to even
bring ဒီပိတ်ဆို့တံခတ်မှုတွေကပဲအီရန်ကိုစေ့စက်ရေးစပွဲကိုရအောင်ပထမဦးဆုံးပို့ပေးနိုင်ခဲ့တဲ့အဓိကအကြောင်းတွေပါဒီလိုတွန်းအားပေးတာမျိုးကို American ပြည်သူတွေရဲ့ဆန္ဒမပါဘဲနဲ့ကျွန်တော်တို့လက်မလွတ်သင့်ပါဘူ
းဒါပေမဲ့လည်း Republican အမတ်တချို့က Mitch McConnell ဘက်ကပို့ပြီးတော့ဒီနေ့မှမှရက်တရအောင်ဖိအားပေးတောင်းဆိုနေပါတယ်ဥပဒေကြမ်းမှာအီရန်အနေနဲ့ Israel ရဲ့တည်ရှိမှုကိုတိမ်ပတ်ပြုရမယ်ဆိုတာမျိုးထပ်တောင်းဆိုမဲ့ပြင်ဆင်တဲ့အချက်တွေထည့်သွင်းထားဖို့လည်းသူတို့ကတိုက်တွန်းနေပါတယ် Republican ထက်လွှတ်တော်အမတ် John Gordon ဆိုရင်လည်းဥပဒေကိုမပြင်ဆင်ရလို့ဒီဥပဒေပြည်ရေးထားမမြောက်ဖြစ်သွားခဲ့ရင်လည်းကိစ္စမရှိဘူးဆိုတဲ့သဘောထားမျိုးရှိတဲ့သူကသူကအခုလိုပြောပါတယ
် If you don't want to vote you shouldn't have come to the Senate
ကျွန်တော်တို့မဲခွဲဆုံးဖြတ်ဖို့လိုပါတယ်တကယ်လို့ခင်ဗျားမဲမခွဲခြင်းဘူးဆိုရင်အထက်လွှတ်တော်မှာအလုပ်လာမလုပ်နဲ့လို့ပြောရမှာမဲမခွဲခြင်းထွက်သွားလို့ပဲပြောရမှာကျွန်တော်တို့ကအီရန်ရဲ့နျူကလ িয়ার လက်နက်အရေးကိုပြောဆိုနေတာပါကျွန်တော်တို့အမျိုးသားလူငယ်ရေးအတွက်အကြီးမားဆုံးချင်းချောင်းနေတဲ့အန္တရာယ်ကိုဆွေးနွေးနေတာပါ
ဒီဥပဒေကိုပူတယ်ရေးဆွဲသူတယောက်ဖြစ်တဲ့ဒီမိုကရက်ထက်လွှတ်တော်အမတ်ဘန်ဂါဒင်ကတော့ထိန်းသိမ်းသိမ်းလှုပ်သွားဖို့တိုက်တွန်းပြောဆိုနေပါတယ
် This is a extremely important issue
ဒါဟာတိတ်ကိုအရေးကြီးတဲ့ကိစ္စပါကျွန်တော်တို့တဦးချင်းစီရဲ့ပုဂ္ဂလိကဆန္ဒတွေကိုရှည်တမ်းမတင်သင့်ပါဘူးအားလုံးစုပေါင်းဆောင်ရွက်မယ်ဆိုရင်အမေရိကန်ပြည်သူတွေအတွက်တခုခုဖြစ်နိုင်အောင်လှုပ်ဆောင်နိုင်မှာပ
ါသမ္မတဥဘာမကတော့အီရန်ရဲ့နျူကလ িয়ার ရည်မှန်းချက်တွေနဲ့ပတ်သက်ပြီးစစ်ဆေးခွင့်ကန့်သတ်ခွင့်တွေရနိုင်တဲ့အခွင့်အရေးကိုလက်မလွတ်သင့်ဘူးပစ္စည်းရပစ္စည်းကြောင်းဝေဖန်ပြောဆိုတာတွေဒီဘက်ကမလုပ်သင့်ဘူးဆိုပြီးပြောဆိုနေတာပါအိမ်ပြော်ပြောရေးဆိုခွင့်ရှိသူ George Arnes ကခုလိုပြောပါတယ
် We do not anticipate that these nuclear negotiations will resolve
ဒီ nuclear ရေးဆက်ဆံမှုတစ်ခုတည်းကအီရန်နဲ့ပတ်သက်လို့ကျွန်တော်ဘက်ကစိုးရိမ်နေရတဲ့အကြောင်းအရာအများကြီးကိုဖြည့်ရှင်းသွားနိုင်မယ်ဆိုတာမျိုးကြိုမတွက်သင့်ပါဘူးအီရန်နိုင်ငံဘက်က nuclear လက်နက်ပိုင်ဆိုင်သွားမယ်ဆိုရင်မတိမငြိမ်ဖြစ်အောင်လုပ်နိုင်တဲ့လုပ်ရက်တွေဒီထက်ပိုပြီးတော့ပေါ်လာမယ်အဲ့ဒီချိန်မှာကျွန်တော်တို့ရဲ့စိုးရိမ်နေမှုတွေပိုပြီးတော့မှခက်ခက်ခဲဖြေရှင်းရနိုင်တယ်ဆိုတာကျွန်တော်တို့သိပါတယ်
။အထက်လွှတ်တော်အတွင်းမှာအီရန်ရဲ့ဥပဒေကိုပြင်ဆင်ရေးမဲခွဲဆုံးဖြတ်နိုင်တယ်လို့ပဲလက်ရှိဥပဒေကြမ်းတိုင်းမပြင်တော့ဘူးဆိုပြီးလွှတ်တော်အတွင်းပြည်သက်ဆုံးဖြတ်လိုက်တာမျိုးလည်းဖြစ်လာနိုင်ပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ဟာဒီဥပဒေကိုတည်ပြုဖို့ကိုပဲလိုလားတဲ့သူပါ။ဒါပေမဲ့လည်းပြင်ဆင်ဖို့တောင်းဆိုနေတဲ့သူ့ရဲ့ပါတီဘက်ကဖိအားပေးမှုတွေကြောင့်ဥပဒေတည်ပြုနိုင်ရေးမရေရာတဲ့လွန်ဆွဲပွဲတွေကြမ်းမှာပြန်များနေပုံရတယ်ဆိုပြီးလေးလာသူတွေကရှင်းပြထားကြတာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုထုတ်လွှင့်ခဲ့တာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမဆုမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါ
မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခုလက်တလောအဖြစ်ဒီ UBS ဌာနချုပ်ဖြစ်တဲ့ပန်ဆန်းမြို့မှာကျင်းပနေတဲ့တိုင်းရင်းသားညီလာခံနဲ့ပတ်သက်ပါတယ်ဒီတိုင်းရင်းသားညီလာခံနဲ့လက်ရှိမြန်မာနိုင်ငံမှာတွားနေတဲ့ဒီညီငယ်ရေးလုပ်ငန်းစဉ်တွေဟာဘယ်လောက်ထိဆက်နွယ်မှုရှိလဲဒီညီငယ်ရေးလုပ်ငန်းစဉ်ပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိလာနိုင်တဲ့အစားအဖြစ်ကျွန်တော်သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်ပအဝင်ဆွေးနွေးပေးဖို့တက်ဆိုင်ရာပုဂ္ဂိုလ်တွေကျွန်တော်ဖိတ်ခေါ်ထားတဲ့ထဲမှာတော့လက်ရှိဒီလက်ရှိဆွေးနွေးပွဲမှာပါဝင်နေတဲ့ UNFC ရဲ့တွေ့ပွဲတွင်မှုခွန်အားကရှိပါတယ်နောက်တစ်ခုကဒီသတင်းမီဒီယာသမားတူဖြစ်တဲ့ကိုစီသူအောင်မြင့်ရှိပါတယ်နောက်လက်ရှိပန်ဆန်းမှာဒီသတင်းယူနေတဲ့ကိုဆိုင်ထွန်းအောင်လည်းရှိပါတယ်ကျွန်တော်အရင်ဆုံးတော့လက်ရှိဒီ UNFC ကခေါင်းဆောင်တူဖြစ်တဲ့ဥခွန်အားကကိုအရင်ဆုံးတင်ကြပါတယ်ဘာလို့ဆိုတော့သူကလက်ရှိအစည်းအဝေးအတွင်းရနေပဲပြောနေတာဖြစ်တော့ကျွန်တော်ရှေ့ပိုင်းမှာပဲသူ့ကိုခေါ်လို့ရမှာပါဥခွန်အားကြားပါလားခင်ဗျာ
အားကြားပါတယ်ခင်ဗျ
ာ။ Okay ကျေးဇူးပါဥက္ကောက္ကရေးအစည်းအဝေးရနေပြီးဂျားရီရနေပြီးကျွန်တော်တို့ပြောပြလို့ကျွန်တော်အရင်ဆုံးမေ့ချင်တာတော့ဒီပန်ဆန်းညီလာခံကနေပြီးတော့လက်ရှိဥက္ကောက္ကတို့တွားနေတဲ့ NCCT ဒီမြန်မာနိုင်ငံဒီငင်းငယ်ရေးလုပ်ငန်းစဉ်ပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိလာနိုင်လဲခင်ဗျာ။ Okay ဥက္ကောက္ကကြားပါလား
။အေးသဘောမကြားဘူးအခုမှပြန်ကြ
ားတယ်ခင်ဗျာ။ Okay ဥက္ကောက္ကရေးအခုဒီပန်ဆန်းမှာလုပ်နေတဲ့ဒီတိုင်းသားညီလာခံဟာလက်ရှိမြန်မာနိုင်ငံမှာအခုမြန်မာစုရနဲ့လုပ်နေတဲ့ SCCT ကလုပ်နေတဲ့ဒီညီငယ်လုပ်ငန်းစဉ်တွေအပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိလာနိုင်ပါလဲ။တွားပြီးတော့နှောက်ယှက်ဖြစ်နိုင်လား။တွားအထောက်အကူဖြစ်နိုင်လား။ဘယ်လိုယူဆပါလဲ
။ဟောဒီမူလအရည်ရချက်တွေကတော့အထောက်အကူပို့အလုံးစေဗနာယိုယိုနဲ့ဘောယိုယိုနဲ့ပဲကျွန်တော်တို့ပန်ဆန်းစီဝေးကိုခေါ်ယူကျင်းပတာဖြစ်ပါတယ်။ဒါကြောင့်ဒီတနင်္ဂနွေလုံးအပြစ်ကရစေရေးအဲ့ဒီအနေနဲ့ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေကျင်းပသွားဖို့အဲ့ဒါတွေကိုဆက်လက်လှုပ်ဆောင်နိုင်မှုအတွက်အခုဒီစီဝေးကအခြေခံအားဖြင့်ဟာလာကျွန်တော်တို့အရေးကြီးတဲ့အဖွဲ့တွေအစုပြီးတော့ဒီအခြေခံအားဖြင့်သဘောထားရယူဖို့ခေါ်တဲ့အစီအစဉ်ဖြစ်ပါတယ်အဓိကကတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ရှင်းဖို့ဆိုတဲ့ကိစ္စမှာအလုံးဟိုတခဲနဲ့ဟာလာသဘောထားကြပြီးတော့အဲ့ဒီပုံမှာပဲတော့ငင်းကြတဲ့နည်းနဲ့ဖြေရှင်းကြဖို့ဆိုတဲ့ဟာကအဓိကရရှိတဲ့အချက်တွေဖြစ်နေပါတယ်။ဒါကြောင့်ပြည်တွင်းငင်းကြရေးအတွက်အထောက်အကူဖြစ်မဲ့အထောက်အကူဖြစ်စေတဲ့အနောက်ရှက်မဖြစ်တဲ့ဒီစုဝေးပွဲပါလေစုနေအစည်းအဝေးလို့ပဲပြောနိုင်ပါတယ်။
ဟုတ်ကဲ့မြန်မာစုရနဲ့အခုတိုက်ပွဲတွေဖြစ်နေတဲ့ကုကန်တပ်ဖွဲ့ TNL AA ဒီလိုဖွဲ့စည်းရပါဒီစနေပွဲမှာပါနေတယ်ဆိုတော့ပြစ်ခတ်ရစေးရေးတနင်္ဂနွေတိုင်းတာဖြစ်နိုင်ရေးနဲ့ပတ်သက်လို့ဒီဖွဲ့တွေရပါဝင်မှုဘယ်လိုရှိလာနိုင်ပါလဲ။
ဒီဖွဲ့တွေကိုဒီမှာပါခိုင်းတာကလည်းတခြားမဟုတ်ပါဘူးဒီဖွဲ့တွေနဲ့ဖြစ်နေတဲ့ပြိဖက်ခတွေကိုဘယ်လိုရပ်ဆဲရမလဲဘယ်လိုနီလန်းရှာပြီးတော့ကျွန်တော်တို့ဒီဟာလာဟိုပြိဖက်ခကိုယုံနေတော့ရပ်ဆဲတော့လုံးမလဲဆိုတဲ့ဟာကိုဆွေးနွေးခြင်းတဲ့အတွက်ဒါတို့ကဖိတ်ခေါ်တာဖြစ်ပါတယ်အထူးသဖြင့်တော့အဲ့ဒီဒေသမှာရှိနေတဲ့ပြည်သူလူထုတွေအပြစ်မဲ့တဲ့ရွာသူရွာသားတွေပြည်သူလူထုတွေကတော်တော်လေးကိုနင့်နာဆုံးရှုံးပါတယ်ဒါကြောင့်တို့ရဲ့ဒီကံကြမ္မာကိုကဲဟွာဖို့ပေါ့လေကဲတင်နိုင်ဖို့ညံတော့ဒီအေးချမ်းချမ်းပြောင်းလဲနေထိုင်နိုင်ဖို့ဆိုတာကဒီစီပမှာဟာလာရှိတဲ့လူထုကိုအကူအညီပေးနိုင်ဖို့ဆိုတာကဒီဖွဲ့တွေနဲ့ဖြစ်နေတဲ့ပြိပခါကိုကျွန်တော်တို့ရပ်ဆိုင်ဖို့လိုပါတယ်အေးရပ်ဆိုင်ဖို့အတွက်ကလည်းဒီလိုခေါ်ယူတွဲဆောင်ဆွေးနွေးပြီးတော့အပြေမရှာဘူးဆိုလည်းဘလို့မဖြစ်နိုင်ပါဘူးဒါကြောင့်ကျွန်တော်တို့ဒီအပြေရှာဖို့အတွက်ဒီပါဝင်ဆွေးနွေးကြတာဖြစ်ပါ
ဟုတ်ကဲ့ကျွန်တော်နားလေတော့ကလည်းကိုကံပြောရေးဆွေးခွင့်ရှိသူတွေနဲ့ကျွန်တော်ဆွေးနွေးခါမှာသူတို့ကိုယ်တိုင်လည်းနိုင်ငံရေးအပြေရှာလိုပါတယ်တဲ့အသဘောအမြင်ရှိပါတယ်ဒါပေမဲ့ခက်တာကမြန်မာစုရဘက်ကပါမြန်မာစစ်တပ်ဘက်ကပါ NCC အတီအနေနဲ့ဒီဖွဲ့တွေပါဝင်လာနိုင်အောင်လို့ဒီမြန်မာစစ်တပ်ဖြစ်စီအစုအဖြစ်စီကိုဘယ်လောက်ထိနားချနိုင်ပါမလဲ
ဒါကတော့ကျွန်တော်တို့အခု UPWC ပေါ့လေနဲ့ရရှိထားတဲ့ပထမကျွန်တော် NCA ရဲ့ဟိုအဆိုပြုမူကြမ်းထဲမှာတော့ဒီ NCA ကိုလက်မှတ်ရေးထိုးတဲ့အချိန်မှာတော့ဘယ်အဖွဲ့မှမကြံမဲနဲ့ပြိပခါရှိနေတဲ့အဖွဲ့တွေရောမူလတွေကပြိပခါမရှိတော့တဲ့အဖွဲ့ရောအပြည့်ရတာရောအပြည့်မရတဲ့အဖွဲ့တွေရောအလုံးအတူတကွအပါဝင်လက်မှတ်ရေးထိုးရေးဆိုတဲ့မူဟာရှိပြီးသားဖြစ်ပါတယ်။ဒါကြောင့်အတူတကွအပါဝင်လက်မှတ်ရေးထိုးနိုင်ဖို့ကပြိပခါရှိနေတဲ့အဖွဲ့တွေကတော့ပို့ပြီးတော့အလိုအတာပါဗျာ။ဒါကြောင့်ဒါကိုကျွန်တော်တို့ကနှီးလန်းရှာတဲ့သဘောမျိုးနဲ့ဆွေးနွေးနေကြတာဖြစ်ပါတယ်
။မြန်မာစစ်တပ်ဘက်ကလက်ခံပါမလား။
ဒါကတော့စစ်တပ်ရဲ့သဘောထားကိုတော့ကျွန်တော်တို့ဒီဟိုပါပေါ့လေကျွန်တော်တို့ဟိုပြောဖို့ခက်ပါတယ်သူသဘောထားကသူရဲ့စီရေးရင်မှန်းချက်သူရဲ့ဒီလုံခြုံရေးအစဉ်စားချက်ပေါ့ဗျာဒါကတော့ကျွန်တော်တို့ ဒီဝေဖန်လို့မပင့်တော့ပါဘူးဒါကြောင့်ဖြစ်ပင့်တာကတော့တနင်္ဂနွေလောပြက်ကပြက်ဆဲရေးဒီလိုငင်းငင်းရုပ်တကယ်လိုလားမယ်ဆိုရင်တော့ဒီစစ်တပ်ကဆုံးဖြတ်ချက်ကလည်းအဓိကကြတယ်လို့တော့ထောက်ပြခြင်းပါ
ဟုတ်ကဲ့အခုအပြစ်ခတ်ရဆဲကိစ္စတွေပြောနေကြပြီဒါမဲ့ဝါဒီကိုကဘက်မှာတိုက်ပွဲတွေဖြစ်နေတယ်အခုမကြခင်ကဆိုလဲကင်းပြည်နယ်ဘက်မှာဒီ CS သူတို့လေ့ကျင့်မှုလို့ပြောပါတယ်လေချောင်းကနေပြီးတော့ဘုံကျဲတာမျိုးတွေပါဖြစ်နေတယ်ဒီအခြေအနေဖြစ်နေတာနဲ့အပြစ်ခတ်ရဆဲကလက်တွေ့ကြဖြစ်နိုင်ပါမလားဥခွန်ကနောက်ဆုံးအဖြေပါဘလို့မြင်ပါလဲ
ဟုတ်ပါတယ်ဒါကိုလည်းကျွန်တော်တို့ကလက်တွေ့ကြဖြစ်နိုင်မှုကိုစူးစမ်းနေတာဖြစ်ပါတယ်ဒါကြောင့် NCA ကိုစာရွက်ပေါ်မှာလက်မှတ်ထိုးတာမဟုတ်ဘဲနဲ့အစ်မြေပြင်မှာတကယ်ပဲဟာလာရစဲတော့အောင်တကယ်ပဲရနာတော့တည်ငြိမ်မှုပြန်လဲရရှိအောင်လုပ်ဖို့ကျွန်တော်တို့လည်းကြိုးပမ်းနေတာဖြစ်ပါတယ်အဲဒါလိုလုပ်ဖို့အတွက်ကျွန်တော်တို့ဒီပြည်ထောင်စုအစိုးရဒါမကပါလေကျွန်တော်တို့အခုလက်ရှိဗမာတပ်မတော်ကလည်းပဲဒီတနင်္ဂနွေလောပြခရစေကြီးပြည်တွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်အေးချမ်းမှုရရှိရေးနိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်ပြီးမြောက်ရေးအတွက်ဒါကတော့ဒီတမ်တော်ဘက်ကသဘောထားတွေလည်းအင်မတန်အရေးကြီးကြောင်းကျွန်တော်ညီကုန်းချုပ်ထောက်ပြခြင်းတာပါခင်ဗျာ
ဟုတ်ကဲ့ဥက္ကုံကကြီးစုပါခင်ဗျာအခုစီဝေးကနေပြောကျွန်တော်တို့အခု
ဟုတ်
ကဲ့ဥစီသူအောင်မြင့်ကျွန်တော်ခုနလေလိုက်မော်တင်ခြင်းပါလေခုနဥက္ကုံကဆွေးနွေးသွားတာလည်းသိမှာပါတို့လည်းစီဝေးထဲမှာဖြစ်နေတဲ့အချိန်မှာကျွန်တော်တို့ပြောခိုင်းရတာဆိုတော့ဥစီသူအောင်မြင့်အခုပန်ဆန်းညီလာခံရဲ့ထူးခြားချက်သဘောတဘာဝဥစီအောင်မြင့်ဘာများကဲခတ်မိလဲခင်ဗျာ
အဲဒီဒီသတိရခဲ့တဲ့ဘောဘာဝကပမာတိချက်အရင်တုန်းကဟိုဘာမှအဝင်မပြောဘဲနဲ့ပြီးမှပဲနေတဲ့ဟိုဝတ်တပ်ဖွဲ့ကသူကြီးပြီးတော့မှလုပ်တဲ့ဥစ္စာညီလာခံကြီးဖြစ်နေတယ်။အဲဘာလို့လို့ဖြစ်ရသလဲဆိုတဲ့အခါကျတော့ကျွန်တော်တို့အနောက်ကိုလည်းပြန်ကြည့်လိုက်ရင်အဲကိုကတက်ကွဲတွေဖြစ်လာတဲ့အခါမှာတမရဘက်ကဟိုသူ့ကိုသူ့မျက်ထုံးကြီးကအဲ့မှာပြောတာရှိတယ်။အဲဒီကိုကဘက်ကနေပြီးတော့အဲပလောင်တပ်ဖွဲ့တွေဒီတပ်ဖွဲ့တွေတိုက်တယ်ဒါတော့သူတို့ကာကွယ်ရှင်တွေလည်းဟုတ်ကဲ့အဲဒါကအရင်ကကိုယ်ငါလည်းဝန်ခံရတဲ့ခါကျတော့ဒါတော့တက်မှာမရှိဘူးပေါ့ဒါပေမဲ့အဲဒီထဲမှာ CIA တပ်ဖွဲ့တွေကလည်းကူညီနေတယ်ကိုကန့်ကိုဝါတပ်ဖွဲ့မိုင်းလာတပ်ဖွဲ့တွေကလည်းကူညီနေတဲ့ခါကျတော့မနေ့တက်မှာရှိရတယ်ပြီးတော့မှဆက်ပြီးတော့ပြောတာကအဲဟုတ်ပြီအဲ့လိုမျိုးကူညီနေတဲ့ကိစ္စတွေနဲ့ပတ်သက်ရင်တာဝန်ယူရလိမ့်မယ်ဆိုတဲ့သကလုံးမျိုးကပြောလာတယ်ပြောလာတဲ့ခါကျတော့အဲ့တော့ဝါတပ်ဖွဲ့လိုမျိုးကလည်းသူကပြေးပါနေလို့လည်းမရတော့ဘူးတကယ်တော့ကိုကန့်တပ်ဖွဲ့ကိစ္စကဟုတ်သူလည်းဆက်ဆက်လာတယ်သူ့ကိုပါအဲ့လိုပြောဆိုလာတဲ့ခါကျတော့ဒီငယ်ငယ်ချင်းတွေပဲစကားဝိုင်းတဲ့ကိုဒီအတိတ်ခရတဲ့ဒီကိစ္စပေါ့နော်ဒီမှာဒီကလက်ကန်တက်ကွဲပြဿနာတွေကိုသူကိုယ်ဝင်ပါလာရတယ်လို့ကျွန်တော်ကနားလည်တယ်အဲ့ဒါတစ်ချက်ပေါ့နောက်ဒုတိယတစ်ချက်ကဟိုဘာထူးခြားတာတွေ့ရလဲဆိုတော့အဲ့ဒီလည်းဆက်ဆက်ချင်းမှာပဲအဲ့ဒါ TV ပေါ့ယူချန်ကသူကပြောတယ်အဲ့တော့ထူးခြားတာဘာတွေ့လဲဆိုတော့ဒီအရင်တော့ပြောနေကြဒီဝနေကိုဟိုဘန်အုပ်ချုပ်ရေးအတိုင်းကိုပြင်းနေအစ်င့်သတ်မှတ်ပြီးဖို့အဲ့ဒါကိုတို့ကတောင်းဆိုထားတယ်အဲ့ဒါကိုလက်လက်ကန်တိုင်းသားတွေဝိုင်းထောက်ခံပေးဖို့ဆိုတာတစ်ချက်ပါသလိုမျိုးနောက်တစ်ခုကအဲ့မှာဘာပါလဲဆိုအဲ့ဒါတော်တော်အရေးကြီးတယ်ထင်ပါတယ်အဲ့ဒါပါလဲဆိုတော့အစိုးရနဲ့နိုင်ငံရေးစီးပွားရေးတွေလုပ်မယ်အဲ့ဒါဒီအားလုံးပြီးသွားတဲ့အခါကျတော့မှဒါအဖြစ်ခက်ရက်စီးတိုင်းပြည်လုံးအဖြစ်ခက်ရက်စီးလက်မှတ်ထိုးကြရအောင်ဆိုပြီးတော့မှအဲ့လိုပြောတာရှိတယ်အဲ့ဒါကဟို KIA အဖွဲ့ကဟိုရှေ့တန်းတင်ထားတဲ့အယူဆနဲ့တူရဲဆိုတော့အဲ့ဒီဥစ္စာကတကယ်လို့ဒီနောက်ဆုံးစီးပွားရေးမှာပေါ့ဆိုရင်တော့ဒီမှာသမ္မတကြီးဦးသိန်းစိန်တို့ကတော့ညှော်လင့်နေတဲ့အသိမကြခင်မှာ NPO လက်မှတ်ထိုးတော့မှာပဲ RNG လို့လက်မှတ်ရေးထိုးပွဲကြီးဖြစ်တော့မှာပဲဆိုတဲ့ဥစ္စာကတော့နောက်ဆုတ်သွားလိမ့်မယ်လို့တော့ထင်ပါတယ်ဗျ
။ဟုတ်ကဲ့ခုနကဦးစီသူအောင်မြင့်ထောက်ပြတဲ့ချက်ကျွန်တော်သွားသတိထားမိပါတယ်။အဓိကတော့နိုင်ငံရေးစနစ်ဝတ်တွေလုပ်ပြီးတော့ခိုင်မာဖြစ်မှာ NCA တပီလုံးအတိုင်းတာနဲ့အပြစ်ခတ်ရစဲကြီးလက်မှတ်ထိုးပွဲကြမယ်ဆိုတဲ့တင်လာကြတဲ့ကိစ္စပေါ့။အဲ့တော့ဒီမတိုင်ခင်မှာလည်း KIA ကနေပြီးတော့တင်ပြခဲ့လို့တော်တော်လေးအနှောင့်အယှက်ဖြစ်ခဲ့တယ်။အဲ့တော့ကုစီတော်ဦးစီသူအောင်မြင့်ဘယ်လိုထင်လဲ။အခုဝတင်လာတဲ့ကိစ္စကတစ်ဆက်သေးတဝယ်နဲ့ကျွန်တော်ပါလာတာကဝကနေပြီးတော့သူတို့ဒီပြည်သူတို့တိုင်းအထူးကိုပိုင်ကိုချောက်ခင်းရတိုင်းကိုပြည်နယ်ဆင့်သတ်မှတ်ဖို့ဆိုတဲ့ကိစ္စဖွဲ့စည်းပုံပြင်ရေးကိစ္စမျိုးတော်မှာပါလာပါတယ်ခင်ဗျ။အဲ့တော့အဲ့ဒီအခြေအနေကတကယ်တမ်းလက်တွေ့ကြပါမလားဘယ်လိုယူဆပါလဲ
။အဓိကကတော့ဟိုပြောမယ်ဆိုရင်တော့အဲ့တို့သကလုံးနဲ့လည်းဒီချပြောသွားတာရှိတယ်ဒီအပြစ်ခတ်ရစေးစာချုပ်ဆိုတာစာရွက်ပေါ်ကသကလုံးကြီးကမဖြစ်စေချင်ဘူးလို့တို့ပြောထားတာရှိပါတယ်ဆိုတော့တို့အခုတောင်းဆိုတဲ့ဥစ္စာတွေကလည်းဟိုတန်မြေရတွေလက်တွေ့ကြတဲ့အခြေအနေပေါ်ကနေဒါဖြစ်လာတဲ့ကိစ္စပါဆိုတော့ကျွန်တော်နားလာတော့အဲ့ဒီလမ်းကြောင်းပေါ်ကိုရောက်သွားတယ်ဆိုရင်အစိုးရအနေနဲ့ကတကယ်ကိုပေါ့နော်ငင်းငယ်ရေးကိုလိုချင်တဲ့စီတနာတွေကိုပြရမယ်ခွင့်ပြုပုံတွေကိုပြင်ပေးတဲ့ကိစ္စတွေလုပ်ရမယ်နိုင်ငံရေးဆွေးနွေးရမယ်အဲ့ဒါပြီးတော့မှဒီလည်းဟိုအဖြစ်ခရရသေးတယ်ဆိုတော့ဟိုစာချုပ်ကြီးကိုလက်မှတ်ထိုးကြမယ်ဆိုတဲ့သဘောမျိုးဟိုဖြစ်လာမှာပဲဟိုပြောနေတဲ့သဘောကအစိုးရကရှေ့မှာတစ်လျှောက်လုံးကဘာလုပ်လာသလဲဆိုတော့ဒီအဖြစ်ရစာချုပ်
ပေါ်မှာပေါ့နော်လက်မှတ်ရေးထိုးနိုင်မှုအတွက်ကိုအပူအပြင်းသူကကြိုးစားအားထုတ်ခဲ့ပေမဲ့တကယ်တကယ်ရေးရှိငင်းငယ်ရရဖို့အတွက်တိုင်းသားတွေတန်းတူအခွင့်အရေးရဖို့အတွက်ဟိုလုံးလိုက်ပါဆောင်ရွက်ရမယ့်ကိစ္စတွေမှာကြတော့သူကမလိုက်ပါမဆောင်ရွက်နိုင်ခဲ့ဘူးအထူးသဖြင့်တမတော်ကဆိုရင်လည်းတိုက်ပွဲတွေဆက်ပြီးတော့ဆင်နွှဲတာတွေရှိတယ်အခုဆိုရင်လည်းဒီကိုကန့်ကိုအပြတ်တိုက်မယ်ဆိုတဲ့သဘောမျိုးအဲ့ဒါမျိုးတွေလုပ်နေတဲ့ဟာတွေရှိတယ်။နောက်လွတ်တော်ဘက်ကဆိုရင်လည်းအချိန်တွေဆွဲထားပြီးတော့မှဖွဲ့စည်းပုံပြင်ရေးကိုဒီနေ့ချိန်ထိရေးရပါတခုမှမလုပ်ပြနိုင်တဲ့ဟာတွေကိုသူတို့တွေလည်းနားလည်ခံစားမိတယ်။ဒါကြောင့်မလို့ဟိုအချိန်တွေကိုသူတို့ကမယုံရဲဘူး။မယုံရဲတဲ့ခါကျတော့အဲ့လိုအချိန်တွေမျိုးတွေနိုင်ငံရေးကဟိုသဘောတူညီချက်တွေမရမချင်းဒီအဖြစ်ကစာချုပ်ကိုလက်မှတ်မထိုးနိုင်ဘူးလို့ဟိုဘုရားပေါ့ပြောလာတဲ့သဘောမျိုးဖြစ်တယ်လို့ထင်ပါတယ်။သူတို့ပြောတာတွေလက်တွေ့ကြတယ်လို့ထင်ပါတယ
်။ဟုတ်ကဲ့ဦးစီသူအောင်မြင့်ဖြစ်ပါတယ်။ဦးစီအောင်မြင့်လေးလိုင်းပေါ်မှာခဏနေပေးပါကျွန်တော်နောက်တစ်ခုတင်ရင်းလို့ပါ။ဦးစကိုစိုင်းထွန်းအောင်လွင်သူကတော့လက်ရှိပန်ဆန်းဒီတိုင်းသားညီလာခံမှာလက်ဒီသတင်းယူနေတဲ့သတင်းတောက်တူဖြစ်ပါတယ်။ကိုစိုင်းထွန်းအောင်လွင်ကြားပါလားခင်ဗျ။ဟု
တ်ကဲ့ကြားပါပါခင်ဗျ။
ဟုတ်ကိုစိုင်းထွန်းအောင်လွင်ဒီမှာတိုင်းသားတွေနဲ့လည်းအဲ့မှာတွေ့တယ်တိုင်းသားခေါင်းဆောင်တွေလည်းတွေ့တယ်ဆိုတော့ကျွန်တော်ပထမဆုံးချက်မေးချင်တာကအခုဒီညီလာခံကိုတက်လာတဲ့တိုင်းသားအဖွဲ့အစည်းကြီးရဲ့ဒီညီလာခံနဲ့ပတ်သက်လို့သူတို့ရဲ့မျှော်လင့်ထားတဲ့ချက်တွေဘာတွေများသွားတွေ့လဲခင်ဗျ။အ
ဓိကတော့ကျွန်တော်တော့တွေ့ရတာတော့သူတို့အနေနဲ့ဒီလက်ရှိဟိုအခြေခံရစရစ်တော့ပါနေတဲ့အခွင့်အရေးရှိလို့တော့ဒီဆိုရဖက်ကနေဒီစနေဘက်ဖြစ်တမမကတဲ့အခွင့်အရေးလည်းလာတက်တာတွေ့ရတယ်။အဲ့မှာသူညီတဲ့သဘောထားတစ်ခုအနေနဲ့ဒါအနေနဲ့တွေ့ရလဲဆိုတော့ဥမာဆိုရဖက်ကဒီအရေးတော့တမချက်တွေရှိပြီမဲ့သူတို့အနေနဲ့ဥမာစနိုင်ငံလုံးဆိုင်ရာအခြေခံရစရစ်တွေဟိုခေါင်းတွေအောက်ကသွားမှဖြစ်တဲ့အတွက်ဟိုနောက်ကွက်ကြံနေတာဒီနောက်ကွက်ကြံနေတာဟိုနောက်မှတိုက်ပွဲဖြစ်ပြီးကြံနေတာဒီနောက်နောက်မှတိုက်ပွဲဖြစ်ပြီးကြံနေတာမျိုးဘယ်လိုလားတာတွေ့ရတယ်။အဲကြောင့်တို့ဒီရှင်းနေပြီးလောက်မှတို့ဒီသဘောတူညီတဲ့အချက်တွေကိုကြည့်မယ်ဆိုရင်ဒီနိုင်ငံလုံးဆိုင်ရာအခြေခံရစရစ်နဲ့အားလုံးပါဝင်ဖို့ဒီတိုင်းပြည်ရဲ့ပြဿနာတွေကိုငြင်းငြင်းချမ်းချမ်းနဲ့ဖြေရှင်းဖို့တဲ့အချက်တစ်ချက်ကိုသွားတွေ့ရတယ်ခင်ဗျ။နောက်တစ်ချက်ကဘာလဲလို့ခဏဆရာဦးစီတော်ကပြောခဲ့လို့ပါပဲ။ဒီအစိုးရအနေနဲ့တောက်လျှောက်ဒီနိုင်ငံလုံးဆိုင်ရာအခြေခံရစရေးကိုဒီလုံချင်တယ်ဒို့လို့လေဒီတိုင်းရာရဲ့တစ်ဖက်မှာရှင်းလိုက်ရဲ့ဒီဓာတ်တွေခွင့်ရေးတွေရပိုင်ခွင့်တွေအတွက်သူ့အနေနဲ့ဒီဟိုဒီတစားကပြောတော့ညာလေဥမာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့လည်းပြောဆိုနေတာကြားပြီးအခုချိန်ထိအစိုးရတက်တန်းကုန်တော့ပဲမဖြစ်သေးဘူးဟိုလွတ်တော်ဖက်စားသူတွေလည်းဒါဘာမှမနေရရလောက်တာမရှိသေးတော့ဒီရှင်းဝင်းကဘာတွေ့ရလဲဆိုရင်ဒီနိုင်ငံကိုပုံမတော်လေနေနေရတဲ့အထောက်အကူပြုနေရလို့ဒီမှာဒီတိုင်းသားတွေရပိုင်ခွင့်တက်တက်ပြီးဖက်ဒီဘုံပါအခြေခံဥပဒေဖက်ဒီဘုံအခြေခံဥပဒေပါပုံမှန်တွေကိုအများဆုံးပြုပြင်ပေးဖို့ဆိုတဲ့အချက်ကိုဒီသဘောတူထားကြတာတွေ့ရတယ်ဗျ။အဲဒီအဲ့ဒါနဲ့တက်တက်ပြီးအားလုံးဝိုင်းဝန်းချိုးဖောက်မှုဆိုတဲ့သဘောပေါ့နော်။ဒါပေမဲ့အဲ့ဒီချက်ကိုတော့တွေ့ရတယ်ဗျ
။ဟုတ်ကဲ့ကျွန်တော်နောက်ချက်မေးချင်တာကတော့ဝါကိစ္စပါ။အရင်တုန်းကဒီ University ဝါဆိုတာကဒီနိုင်ငံရေးနဲ့ကင်းကင်းဖြစ်အောင်တတ်တတ်နေနိုင်ငံဖွဲ့စည်းနဲ့ခက်ခွက်ခွက်နေတယ်တိုင်းသားရေးရကိစ္စတွေမှာတော့မှသူကသူတည်တတ်နေပါတယ် KNU တို့ KIU တို့ကဥဆောင်ပြီးတော့တပ်ပေါင်းစုဖွဲ့ပြီးလှုပ်တာကြိုင်တာများပါတယ်ဒါပေမဲ့ဝါဒီကိစ္စမှာဘာကြောင့်ကမထလှုပ်တယ်လို့ထင်လဲ
ဝါအနေနဲ့ကတော့နံပါတ်၁တစ်ချက်ကဒီကိုကန့်နဲ့ပတ်သက်လို့ပေါ့လေကိုကန့်နဲ့တူနေတာဒီချိလိုက်မယ်ဆိုရင်ဒီဟိုဒီဗမာပြည်ကွန်မြူနတီပါတီလက်ကနေခွဲထွက်လာပြီးကသူကဒီမဟာမိတ်တွေဖြစ်ခဲ့တယ်။နောက်တစ်ချက်ဒီကိုကန့်ရေးခဲမှာဒီတမတော်ဖက်ကစစ်ဆွဲချက်တွေမှာလည်းဥမာတမတော်ဖက်ကပြောသားချက်တွေမှာလည်းဥမာဝါတို့ဘာလို့လဲပါဝင်ပတ်သက်နေတယ်ဒီဖွဲ့တွေကဟိုတာဝန်ယူရမယ်ဆိုတော့သူ့အနေနဲ့လည်းဒီလိုပြဿနာဖြေရှင်းရေးမှာအနေနဲ့အများစုလို့ပါဝင်ရတော့မယ်ဆိုတဲ့အချက်တစ်ချက်တွေ့ရတယ်ပေါ့လေ။နောက်တစ်ချက်ကဘာလဲဆိုတော့သူ့အနေနဲ့ဒီသူကလည်းလက်ရှိနေထားရကြည့်မယ်ဆိုရင်တိုင်းနာလက်နက်ကိုင်ဖွဲ့တွေထဲမှာတရားအစည်းအဝေးဖွဲ့ဖြစ်တဲ့တို့ကနိုင်ငံရေးရတော့ဂျန်နဲ့ဒီ KNU တို့ KIU တို့လို့ဒီကာလစီနိုင်ငံရေးရဥဆောင်တဲ့အနေထားမှမရှိဘူး။ဒါပေမဲ့တစ်ဖက်ကဟိုရင်းဖြစ်နေတဲ့အချိန်မှာသူရဲ့ပြည်နယ်ရပိုင်ခွင့်တွေအတွက်သူကဂျန်နဲ့တိုင်းရင်းသားတွေစီစီလုံးလုံးနေနေဟိုအပြန်လာအဖြစ်သူ့ကိုပြန်ထောက်ခံလို့ဆိုတဲ့သဘောမျိုးနဲ့ဒီထဲဝင်လာတာတွေ့ရတယ်ဗျ။ဟု
တ်ကဲ့
သူကြတဲ့တစ်ချက်အနေနဲ့ပါလေတော့သူ့အနေနဲ့အခုဒီတရုတ်နဲ့မြန်မာကြားထဲမှာဒါဖာဆုံးသဘောမျိုးရှိနေတယ်။တို့တော့ဒါသူ့တဲ့ရေရှည်အာပေါင်းကြံကြံမရှိဘူးဆိုတာသူလည်းသဘောပေါက်ထားဖို့ကြာ။ဆိုတော့အဲ့မှာလေသူ့တဲ့ရေရှည်အာပေါင်းကြံကြံရှိနေတယ်ဥပမာပြည်နယ်လိုကိစ္စမျိုးသူအားလုံးဝိုင်းဝန်းထောက်ခံပေးဖို့ဆိုတဲ့ပုံပြောတင်လာတာဖြစ်ပါလေခင်ဗျ
။ဟုတ်ကဲ့ကျွန်တော်နောက်ဆက်ချက်မေးချင်ပါလေအခုဒီဝါကနေပြီးတော့ပြည်နယ်ဆင့်တတ်မှတ်ရေးဆိုတဲ့ကိစ္စကိုအဲ့ဒီမှာတက်နေတဲ့တိုင်းလာကူစလရီရဲ့သဘောထားဘယ်လိုများတိခောက်မိလဲ။
ဝါရဲ့ကိနေစစ်တမရေးတဲ့ကိစ္စကိုမူအားဖြင့်တော့ ျွန်တော်မေးကြည့်တယ်လို့တော့တော်တော်များများသဘောတူကြတယ်ဆိုတော့ဒီဝါကိုသိဆောက်ကိုပြောရမယ်ဆိုရင်ဥမာဝါတောင်ပိုင်းကိစ္စနဲ့မြောက်ပိုင်းကိစ္စသလားရှိလာတဲ့အတွက်နောက်တစ်ခုကအဲ့ဒီနယ်မြေနှစ်ခုကလည်းဒီနယ်မြေကတစ်ဆက်တစ်ဆက်ပဲမရှိဘူးဆိုတော့ဥမာဝါတောင်ပိုင်းမှာဆိုရင်လည်းဟိုစာဖွဲ့တွေရှိတယ်လာဟုလို့ဖွဲ့တွေရှိတယ်တခြားအခါလိုတိုင်းရင်းသားတွေလည်းရှိနေတော့ကြတော့တော်တော်များများတော့ဥမာဒီဆရာနိုင်ရတာလို့ပုံပုံတွေလည်းရှိတယ်တခြားဟို KNY ရောပုံပုံတွေလည်းရှိတယ်သူတို့ပြောကြတာတော့ဘွားရဲ့မူကိုထောက်ခံတယ်ပြည်နယ်ဖွဲ့ပြီးမူထောက်ခံတယ်တို့တော့ဥမာနယ်မြေတစ်ဆက်ဆက်တည်းရှိတာမျိုးပဲဖြစ်ဖြစ်နေပေါ့အဓိကတော့တော်တော်များများတော့ဒီဘွားမြောက်ပိုင်းကိုအခုဒီဖွဲ့ပြီးဖို့အချိန်ကဥပဒေအရသတ်မှတ်ထားတဲ့ဒီဘွားမြောက်ပိုင်းတွေတော့ဘွားတွေလည်းပြည်နယ်ဖြစ်တင်တောင်းမယ်ဆိုရင်ဆရာဖွဲ့တွေကတော့ကျွန်တော်နားလည်တော့ကန့်ကွက်ဖို့တော့မရှိဘူးဗျဒါနဲ့ဒီဝါတောင်ပိုင်းကိုပေါင်းပြီးတောင်းလာခဲ့တယ်ဆိုတော့နည်းနည်းလေးခြေနဲ့ဖြစ်ပြလေးတော့ရှိလာနိုင်တာတွေ့ရတယ်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့သရရှင်တွေကိုလေးလိုက်မော်တင်ကြပါလေကျွန်တော်ခုနမှဖုန်းရလို့ကိုနေလင်းဦးမလေးရှားနိုင်ငံထင်ပါလေကိုနေလင်းဦးကြားပါလားခင်ဗျာပင်နယ်ဆွနစ်နေတဲ့ကိုစီကောင်မြေကိုဆိုင်းထုံးအောင်လင်းရှိပါလေမေးမြန်းချင်မေးမြန်းလို့ရပါတယ်အခု
โอเคဟိုကျွန်တော်ခုနလေးတွေမဲ့ဖတ်ပါတယ်ဦးခွန်ဥက္ကာတို့ပြောတာတို့ပါတို့ပေါ့ဗျာကျွန်တော်ကတော့တမိုင်းကျောင်းနယ်လေးပဲပြောမယ်ဆိုရင်ဟိုဗိုလ်ချုပ်ဆန်းသက်ထက်ကပြောခဲ့တဲ့စကားတစ်ခုရှိပါတယ်ကျွန်တော်တို့နိုင်ငံဟာအရင်စနစ်လက်ပြီးဖြစ်သေးဘူးပြည်စည်းလည်းမကုန်သေးဘူးပေါ့နော်အဲ့ဒီနောက်ပိုင်းမှာကျွန်တော်တို့နိုင်ငံဘယ်ကြားထဲမှာညံ့နေလဲဆိုတော့ရှင်းပြောလို့ရှိရင်လက်ဝဲလက်ရအုပ်စုနှစ်ခုကြားမှာကျွန်တော်တို့ကဟိုစီးအိတ်တိုက်ပွဲထဲမှာပါလာခဲ့တယ်ပေါ့ဗျာညံ့နေတယ်ပေါ့ဗျာဒီနေ့ဒီအချိန်ကကိုပြန်ကြည့်လိုက်ရင်ပြီးခဲ့တဲ့ကျွန်တော်ကြားရသလောက်ပေါ့နော်ကျွန်တော်သိရသလောက်နောက်ဆုံးစီအစိုးရကဥနေဝင်62ခုနှစ်ကလုပ်ခဲ့တာဒီဟာမှားတယ်လို့အကြမ်းရင်းယူဆပြီးတော့အင်ဂယ်ကို180 degree ပြန်ရွှေ့လိုက်တယ်ဆိုလိုတဲ့သဘောက48ခုနှစ်ပုံစံအတိုင်းပဲ Federal Museum မူနဲ့ပြည်တော်စုစနစ်နဲ့ကိုတွားဖို့ဆိုပြီးတော့အင်ဂယ်ကိုပြန်ရွှေ့ပေးလိုက်တယ်ဒါပေမဲ့တပါတီစနစ်ကလောင်းရိတ်ကလည်းမကုန်သေးဘူးစနစ်အစ်စ်ကလည်းမဖြစ်သေးဘူးအဲ့ဒီအခါကျတော့အမေရိကန်လိုသမ္မတစနစ်နဲ့လည်းတွားလို့မရဒီကိစ္စစနစ်နဲ့လည်းတွားလို့မရဆိုတဲ့ဒီလက်ရှိ2008ဟိုနော်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဘာရီယာနော်ဂျာဂန်ဘာရီယာစိတ်ကွန်စတီတူရှင်းအနေနဲ့ထားပြီးတော့တိုင်းပြည်ကိုပြန်ချွေလာတဲ့သဘောပါအဲ့တော့ကျွန်တော်ဗမာဘက်ကပြောလို့ရှိရင်တော့တိုင်းသားတွေနင်းနာခဲ့တယ်လို့ဗမာတွေလည်းနေနာရာဒီအများကြီးရှိခဲ့ပါတယ်အဲ့ဒါတွေပြီးတာတွေမပြောတော့ဘဲနဲ့အကောင်းဆုံးဘယ်လို unity ပြန်ဖြေးမလဲဆိုတာလေးဟိုဒါဝိုင်းပြီးစဉ်းစားပေးကြပါလို့ကျွန်တော်ကတော့မေတ္တာရခပါလေခင်ဗျာ
ဟုတ်ကဲ့ကိုနေလူနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်နောက်သွားရှင်တူတင်ပေးပါမယ်ကိုမင်းစီတန့်ကိုမင်းစီတန့်ကတော့ရန်ကုန်မြို့ထဲမှာလေကိုမင်းစီတန့်တူတူတူနဲ့ဆွေးနွေးမေးမြန်းလို့ရပါတယ
်ဟမ် hello
ဟုတ်ကဲ့ကြားပါပါခင်ဗျာကိုမင်းစီတန
့် hello
ဟုတ်ကဲ့ကြားပါပါဆွေးနွေးပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပြောချင်တာကဒီပန်းစံစနစ်ဝယ်ရတယ်ဒီလေကြောင်းနဲ့ဒီစစ်မှန်နေငိုင်းနေလို့ဒီနေကောင်းကောင်းလေးပေါင်းပြီးတော့ဒီလိုမြောက်ပြအေးဆန်းတော့နေရတာအားကိုလို့နော်နေတယ်။အဲဒီကရဲနာတို့ငိုင်းနေနေတယ်ဒီငိုင်းနေရမရတဲ့အကြောင်းမရှိဘူး။ပြီးတော့အခုပေါင်းဆွဲနေတဲ့အချိန်ကြီးနဲ့အခုပေါင်းထုတ်တဲ့ AA တို့ DNA တို့ဒီ MNDU လို့အဖွဲ့တွေပေါ်လာညာငိုင်းနေရဘူးပရာဘူးသားတယ်လား။ဒါကြောင့်ဟိုငိုင်းဒီတိုင်းနာကောင်းနေနေငိုင်းနေယူဒီနေ့တန်ကြာရည်ရည်မှတ်မ်းပြီးပါနဲ့ပြီးတော့ကျွန်တော်ဒီလိုကိုကြာတာတော့အရင်ကနေဟိုပြီးကြပါဟုတ်ကဲ့
ဟုတ်ကဲ့ကိုမင်းစီတန်ကတော့ခုနကပြောလို့ဒီအဖွဲ့စည်းတွေပါလာလို့ညီညီယူအနှောက်ယှက်ဖြစ်တယ်လို့မြင်မရပါတယ်သူလေးလိုင်းကလည်းမကောင်းပါဘူးကျွန်တော်ကိုစီစီအောင်မျိုးကိုမေးချင်ပါတယ်ခင်ဗျခုနကဥက္ကုံဥက္ကာပြောထားတဲ့အထဲမှာတော့ဒီဆွေးနွေးပွဲတွေဟာလက်ရှိသွားနေတဲ့ညီညီယူလုပ်ငန်းစဉ်တွေကိုအထောက်ပံ့ဖြစ်စေဖို့လို့ပြောပါတယ်ခင်ဗျအခုဒါမဲ့အခုလိုဖွဲ့စည်းပုံကိစ္စမျိုးတွေပြန်စီရင်ဆိုတဲ့ကိစ္စတွေပါလာပါတယ်ခုနကကိုမင်းစီတန်ပြောသွားလို့ကိုကန့်ဒီဖွဲ့စည်းတွေပါဝင်လာပါတယ်ဒီလိုအခြေအနေတွေကတကယ်တမ်းအထောက်ပံ့ဖြစ်ပါမလားကိုစီသူဘယ်လိုယူဆပါလဲ
အမှန်တကယ်လို့ဘောရရဆိုရင်တော့အစိုးရကလည်းဟိုတတိုင်းပြည်လုံးစိုက်ရခင်းညီညာကြီးဟိုလက်နက်ကန်တိုင်းသားတွေကလည်းတတိုင်းပြည်လုံးအပြစ်ခတ်ရခင်းညီညာကြီးဒါတွေကတော့အတူတူပြောနေကြတာပဲအဲ့ဒီကိုညီမတယ်ဆိုပြီးတော့ပြောနေကြတာပဲဒါပေမဲ့တကယ်ကလက်တွေ့မှာကတော့ကျွန်တော်တို့ကတော့ပြောပြသွားသလိုကွာခြားတယ်။ကွာခြားတယ်ဆိုတဲ့ဟာကအထူးသဖြင့်ဒီ ARG ရဲ့အစိုးရပေါ့အစိုးရနဲ့တက်မတော်ဘက်ကလုံရက်တွေကအဲ့ဒါကွာခြားနေတယ်။ကွာခြားနေတယ်ဆိုတာကတကယ်ငြင်းငြင်းရေးအတွက်ဆိုရင် အတိုင်းတိုင်းလိုချင်တာညဉ့်ညံ့ရာကြီးခိတခဏအဖြစ်ခါ20ရေမဟုတ်ဘူးဒါကရှင်းမှာတချို့အဖွဲ့တွေဆိုရင်18နှစ်လောက်ဟိုဝါအဖွဲ့ဆိုရင်နှစ်ကမနည်းတော့1989ကနေစတွက်လိုက်ရင်သူကအခုဆိုရင်26နှစ်လောက်သူကခိတရက်ဆယ်ထားပြီးပြီဆိုတော့ဒီခိတရက်ဆယ်လောက်ကိုသူကပြောနေမှာရေးချင်းညဉ့်ညံ့ရေးအတွက်ကိုပြောနေတဲ့ခါကျတော့အဲ့ဒီမှာသဘောတဘာဝကျင်းကကွာခြားတယ်အဲ့တော့အခုတိုင်းကလည်းလက်ကိုင်နေပြောနေတဲ့ဟာကဟိုညဉ့်ညံ့ရေးအတွက်ရေးချင်းညဉ့်ညံ့ရေးအတွက်ဆိုတဲ့ဟာကဒါအမှန်ပါလေဒါပေမဲ့ဒီတစ်ခါကတစ်ခါကလုံးနေတာကရေးချင်းညဉ့်ညံ့ရေးအတွက်ဆိုတာတစ်ခုဟိုလက်တလုံးအပြစ်ခက်ရက်စည်းဘက်ကပဲညားနေတဲ့အခါကျတော့ဒီလက်တလုံးလုံးနေတဲ့ဒီ NCA လက်မှတ်ရေးထိုးရေးတို့တိုင်းပြည်တို့အပြစ်ရက်စာချုပ်ကိုပုံမှန်ဖတ်ရေးထိုးရေးတို့အတွက်ဆိုရင်တော့
Hello ကိုစီသူကြောင
့်ညဉ့်ညံ့ရေးအတွက်အခုဖြစ်မလို့ထင်ပါလေ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမေးလိုက်ချင်ပါတယ်ခင်ဗျာအခုဆွေးနွေးကြတဲ့အထဲမှာဥမာဝါပြည်နယ်ဝါပြည်သတ်မှတ်ရေးဆိုရဲဝါကိုပြည်နယ်အဆင့်သတ်မှတ်ရေးဆိုတဲ့ကိစ္စအပြင်ဒီတိုင်းသားတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်လို့ဖွဲ့စည်းပုံပြင်ရေးကိစ္စတွေပါလာပါတယ်အဲ့တော့တိုင်းသားတွေအချင်းချင်းကြားထဲမှာနေတာကနေမြေသတ်မှတ်ရေးကိစ္စတွေ resource sharing ဒီအရင်းမြစ်ကိုခွဲဝေးကိစ္စတွေဒါတွေပါပါလာမှာဖြစ်ပါတယ်အဲ့တော့ဒီအချင်းချင်းအားလုံးကိုဆွေးနွေးတော့မယ်ဆွေးနွေးခြင်းအဖြစ်တစ်ဖက်မှာ NCO မလုပ်သေးဘူးနိုင်ငံဆွေးနွေးပွဲတွေအရင်လုပ်မယ်ဆိုရင်ပြစ်ခတ်ရက်စဲရေးကမဖြစ်ဘဲနဲ့နိုင်ငံဆွေးနွေးပွဲတွေကြားထဲမှာနေအချင်းချင်းပြန်လဲပြစ်ခတ်မှုတွေကဖြစ်မလာနိုင်ဘူးလား
အဲ့ဒီဥစ္စာကတော့အချင်းချင်းဖြစ်လာနိုင်တာပဲအရေးကြီးတာကဟိုနှစ်ဖက်စလုံးကဒီငင်းငယ်ရေးကိုသွားမယ်ဆိုတဲ့အဲ့ဒီစိတ်တန်တန်သဘောဥစ္စာပေါ့သဘောရိုးတွေနဲ့သွားကြဖို့လိုတယ်အခုလောလောဆယ်ဖြစ်နေတာကဒီအစိုးရဘက်မှဆိုရင်ငင်းငယ်ရေးပေါ်ဆောင်မှုလုပ်ငန်းကော်မတီရှိတယ်အဲ့ဒီတော့မှနောက်ဆက်တော်ရှိတယ်တမတော်ရှိတယ်အဲ့ဒီမှာသွားနေတာကညဉ့်ညံ့ရေးအတွက်ကိုအဲ့ဒီသွားနေတဲ့သဘောမျိုးကိုတကယ်နဲ့ပဲသွားနေတာကိုသိပြီးတော့မတွေ့ရတဲ့ခါကျတော့အဲ့ဒီမှာအခက်အခဲတွေအများကြီးတွေ့တယ်တကယ်လို့ညဉ့်ညံ့ရေးကိုပြေချပေါက်သွားတယ်ဆိုရင်တစ်ဖက်ကဘာလို့ကျင်လဲတစ်ဖက်ကဘယ်လိုဖြစ်လဲဒါဟိုအတိအကျပေါ့အတိအကျလေးကြီးပြီးနှိုင်းပြီးတော့သွားမယ်ဆိုရင်အဖြစ်ခက်တဲ့နည်းမယ်နောက်ပြီးတော့မှညဉ့်ညံ့ရေးသွားတဲ့ဒီမှာလည်းစတော့ဒီဖြစ်မယ်လို့ထင်တယ်အဓိကတော့တကယ်စိတ်ရင်းစီရင်တာမှန်တဲ့ဒီလမ်းကြောင်းကိုသွားမယ်ဆိုအဲ့ဒီလမ်းကြောင်းကိုသွားဖို့အဲ့ဒါပဲလိုအပ်တယ်ဒီလိုမှမဟုတ်ဘဲနဲ့အဲ့ကတော့အခုလောကတက်မတော်ဘက်ကလုံနေတာကတချို့တော့အဖွဲ့တွေကုကံလို့ဖွဲ့တယ်ဒါအပြတ်ကျုပ်ပြလိုက်ခြင်းနဲ့တိုက်ခိုက်ခြင်းလိုက်တယ်အတံမျိုးတွေရှိနေတယ်အပြည့်မှနောက်တက်မတော်ရဲ့မူ၆ချက်မှဆိုရင်လဲဒီပြီးခဲ့တဲ့တက်မတော်နေ့ကပဲအဲကာဝေးဦးကြီးချုပ်ကအတိအလင်းပြောရတယ်ဒီမူ၆ရပ်ကိုဖော်ပြတာတယ်အဲ့မှာဆိုရင်ဘာပြီးပါတယ်ဆိုတော့ဒီတို့လိုလားတဲ့ဒီမှာဆိုရင
်ဟုတ်ကဲ့ကျွန်တော်စက္ကန့်20လောက်ပဲရပါတယ်အ
ဖွဲ့တွေဒါဟိုဘာလည်းနဲ့ချုပ်ပြီးမှုတွေဘာပြီးပါတယ်ဆိုတော့ဒါရအဆင်မပြေနိုင်ဘူး
ဟုတ်ကဲ့ကျွန်တော်ကိုစီသူဖုန်းလိုင်းလည်းမကောင်းတော့ပါဘူးကျွန်တော်တို့အခုတည်းလေလိုက်အစီအစဉ်ချိန်ဆက်သွားလို့ပါဒီပါဝင်ပြီးတော့ဆွေးနွေးပြီးတဲ့ကိုစီသူအောင်မြင့်ကိုဆိုင်ထွန်းအောင်လွင်နောက်ဥခုံဥကာနဲ့ခြာတော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတည်းလေလိုက်အစီအစဉ်ဒီမှာပဲရန်လာဝင်ပြပါ
ထလို့သူမဆူမွန်နဲ့အတူကိုသားညုံအစီအစဉ်တင်ဆက်တဲ့တရိုက်လေးလိုင်းကိုကြားခဲ့ရတာပါ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းဒိုမီတာ32နဲ့53ဒိုကနေပြန်ပြီးထုတ်လွှင့်ပေးမှာပါအခုကြန့်ရှိတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမခင်ဖြူတွေကတလဲအကြေညာပေးပါအောင်ရှင်
အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အညီလုပ်တဲ့ပွဲတစ်ခုရဲ့အပြင်ဘက်မှာလုံခြုံရေးအဆောက်တရောက်ကိုပြစ်တက်ခဲ့တဲ့လူနှစ်ယောက်နဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်။ဒီလူနှစ်ယောက်ကိုလည်းရဲတပ်ဖွဲ့ကပြစ်တက်လိုက်တာပါ။သူတို့နှစ်ဦးကအရီဇိုနာပြည်နယ်မှာတခမ်းနဲ့နေကြတဲ့ Elton Simpson နဲ့ Nada Sophie တို့ဖြစ်ကြတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရရှင်။တခါဥရောပကိုရွှေ့ပြောင်းဝင်ရောက်ဖို့ကြိုးစားသူတွေပါလာတဲ့ rubber lady စီးလေးရော့သွားတာဒါမှမဟုတ်လေပောက်တာတခုခုကြောင့်တနင်္လာနေ့တုန်းကဒီလီဘော်ကလူ40လောက်ရင်းနှီးသေဆုံးခဲ့ပုံရတယ်လို့အကူအညီပေးရေးအဖွဲ့ Save the Children ကပြောပါရယ်ခြေထဲပြုတ်ကျပြီးရေမကူးတတ်တဲ့အတွက်ကြောင့်မလို့အများပြားသေဆုံးခဲ့ကြတဲ့အကြောင်းအသက်ရှင်ကျန်ရသူတွေပြောဆိုတာကို Save the Children အဖွဲ့ကပြန်ပြောတာပါအခုလိုမျိုးရွှေ့ပြောင်းဝင်ရောက်သူတွေ1,590ကျော်ပင်လယ်ခီးလမ်းမှာဒီနှစ်ထဲသေဆုံးခဲ့ရပြီဖြစ်တယ်လို့အခုဖြစ်ရက်ကတော့နောက်ဆုံးဖြစ်ရက်ပဲဖြစ်ပါရယ်အမေရိကန်ပြည်တော်စုကိုရောက်နေတဲ့ပြည်သူ့လွှတ်တော်နာရကလည်းဖြစ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌလည်းဖြစ်တဲ့သူရောဥရှိမန်းဟာမနေ့တနင်္လာနေ့တုန်းကတော့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအချက်ပေးပုဂ္ဂိုလ်ဘန်ဂျမင်ရော့စ်နဲ့အင်ဗျူတော်မှာတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီပြည်ပြောင်းလဲမှုလုပ်ငန်းတွေနောက်လွှတ်တော်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေရှေ့ဆက်ဆောင်ရွက်နေတာနဲ့အမျှအမေရိကန်နဲ့မြန်မာနိုင်ငံအကြားထိတွေ့ဆက်ဆံမှုတွေကိုတိုးမြှင့်လှုပ်ဆောင်သွားမယ်လို့အမေရိကန်အစိုးရကအခိုင်အမာဆုံးဖြတ်သွားလှုပ်ဆောင်နေတယ်ဆိုတာကိုလည်း Mr. Rose ကထပ်မံပြောကြားခဲ့တဲ့အကြောင်းအင်ဗျူတော်ကမနေ့ကသတင်းထုတ်ပြန်ပါတယ်ရှင
်သတင်းချင်းချက်ကိုမှတ်ခင်ဖြူရဲကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VOA American အသံမနေ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလက်မီတာ190တို့ကဖမ်းယူနာဆင်နိုင်ရပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကျန်းမာရှင်လန်းပါစေရှင်ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.